Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ20ရက်ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာငလဖိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမူဝေပါဒီမနေ့မှာကြားရမယ့်ထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံရဲ့ Remedy မြို့ကို IC သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်ရေးအတွက်အမေရိကန်ပြည်ထောင်စုကကူညီမှဖြစ်တယ်လို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းမှာဖမ်းမိထားတဲ့ရုရှားစစ်သားတွေကိစ္စအတွက်ရုရှားကိုယူကရိန်းကတရားဝင်ကန့်ကွက်လိုက်ပါတယ်။ဘရွန်ဒီနိုင်ငံမှာတော့တမရကိုနှုတ်ထွက်ပေးဖို့အတွက်ပြည်သူတွေကအင်္ဂါနေ့မှာဆက်လက်ဆန္ဒပြချီတက်တောင်းဆိုနေကြပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူပြောပြမှာပါခင်ဗျာ။
ဒီမနက်ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလာတွေထဲမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုကျင်းပဖို့ရှိရဆိုတဲ့အကြောင်း
နိုင်ငံချင်းတွေဘာတွေဖြစ်ပေါ်လို့ဆိုတော့ framework ဘယ်လိုသွားမလဲနိုင်ငံချင်းတွေဘယ်လိုကံချင်းကမလဲကျွန်တော်ညီညွတ်ရေးဘယ်လို
သတင်းပြည့်စုံအောင်ကြာခင်နားဆင်ရမှာဖြစ်ပါတယ်အဲဒီနောက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခရီးစဉ်အပေါ်ဘယ်လိုသဘောထားအမြင်ရှိရဲဆိုတာကိုလည်းတင်ပြသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိပ်တန်းရောက်သတင်းတွေကိုဦးစံမိုးဝင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါလိမ့်မယ
်အီရတ်နိုင်ငံကRemedy မြို့ကို IC သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်နိုင်ရေးအတွက်ပြည်သူစစ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုကိုအကူအညီပေးမယ်လို့ American ပြည်ထောင်စုကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အခက်အခဲတွေတော့ရှိနေမှာဖြစ်တယ်လို့ဝန်ခံပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ IC သွေးကြွတွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အီရတ်တပ်ဖွဲ့ဝင်တွေက Remedy ကနေထွက်ခွာပြေးကြတဲ့အခါအဲ့ဒီမှာတပ်ဆင်ထားတဲ့ American ရဲ့လက်နက်တွေအမြောက်အများကိုစွန့်ပစ်ထားခဲ့တဲ့အကြောင်းအန်ဘာခရိုင်ရဲ့မြို့တော်ကိုပြန်လည်သိမ်းပိုက်ခဲ့ရမှာပြန်လည်တင်ပိုက်ဖို့ကြိုးပမ်းရမှာစိန်ခေါ်မှုတွေရှိနေတယ်လို့ပင်တာဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးစတိဗ်ဝါရင်ကပြောဆိုလိုက်ပါတယ်။အီရတ်တပ်ဖွဲ့ဝင်တွေဟာဒါဇင်နဲ့ချီတဲ့အမေရိကန်မော်တော်ယာဉ်တွေကိုထားပစ်ခဲ့တဲ့အကြောင်းအဲ့ဒီထဲမှာတင်ကားတွေလူလိုက်ပါလို့ရပြီးတော့လက်နဲ့တက်ဆင်ထားတဲ့ကားတွေအမြောက်တွေပါဝင်တဲ့အကြောင်းဝါရင်ကပြောပါတယ်။တချို့ယာဉ်တွေဟာအသုံးပြုလို့ရပြီးတော့တချို့ကတော့အသုံးပြုလို့မရတော့ဘူးလို့ဆိုပါတယ်။IS စစ်သွေးကြွတွေက Remedy ကိုတင်ပိုက်လိုက်တဲ့အတွက်အီရတ်နိုင်ငံရဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့သမရဘရက်ဥပမာထားရှိတဲ့မူဝါဒအပေါ်ဝေဖန်တိုက်ခိုက်မှုတွေခံရရပါတယ်။အဲ့ဒီထဲမှာလေကြောင်းကနေတိုက်ခိုက်မှုလဲပါဝင်တယ်လို့သိရပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအစီပိုင်းမှာဖမ်းဆီးရမိထားတဲ့ရုရှားစစ်မှုထမ်းနှစ်ယောက်အရေးနဲ့ပတ်သက်ပြီးယူကရိန်းအစိုးရကရုရှားအစိုးရကိုအင်္ဂါနေ့မှတရားဝင်ကန့်ကွက်စွာပေးပို့လိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေအနေနဲ့ယူကရိန်းနိုင်ငံအတွင်းရောက်ရှိနေတာဟာနိုင်ငံတကာဥပဒေပါအချက်တွေအားလုံးကိုချိုးဖောက်တာဖြစ်တယ်လို့ယူကရိန်းနိုင်ငံအကြီးအကဲဝန်ကြီးဌာနရဲ့တာဝန်ရှိသူကူဘဲလာကသတင်းနောက်တွေကိုပြောပါရယ်ရုရှားကကြော်တော့နောက်ခံပေးထားတဲ့ခွဲထွေးရေးသဘုံအနေနဲ့ယူကရိန်းအစိုးရတို့ကြားဖေဖော်ဝါရီလကရရှိထားတဲ့အပြည့်ရဲ့သဘောတူညီမှုအပေါ်ရုရှားအစိုးရဘက်ကလိုက်နာဖို့စိတ်ဆန္ဒရှိရလားဆိုတာတန်တရားရှိတဲ့အကြောင်းပြောပါရယ်ဒီရုရှားစစ်သား2ယောက်ကိုစနေနေ့ကဖမ်းဆီးခဲ့တာဖြစ်ပြီးသူတို့ရရှိထားတဲ့ဒဏ်ရာတွေကို KF မြို့တော်ကဆေးရုံမှာကူတပေးနေတာမှာအခုတော့တက်တာလာနေပြီဖြစ်ပါရယ်ဒီရုရှားစစ်မှုထမ်းအောင်2ယောက်ဟာယူကရိန်းနိုင်ငံအတွင်းအဖမ်းဆီးမခံရခင်ကတည်းကရုရှားစစ်တပ်ကနေထွက်သွားသူတွေဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်
။အာဖရိကတိုက်အရှေ့တောင်ဘက်ခြမ်းနိုင်ငံဖြစ်တဲ့ဘရွန်ဒီမှာတမရခူရွန်စီဇာထွက်ပြေးဖို့အတွက်နိုင်ငံသားထောင်ပေါင်းများစွာဟာအာနာဘိုင်နေရဲ့အမိန့်ကိုဖိစမ်းပြီးတော့ဘူဂျွန်ဘူရာမှာအင်ကာနီကဆက်လက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။တမရတက်တန်း3ချိန်မြောက်ရယူဖို့ကြိုးပမ်းနေတဲ့မစ္စတာခူရွန်စီဇာမနှုတ်ထွက်မချင်းသူတို့အားလုံးလမ်းမတွေပေါ်မှာဆက်လက်ပြီးတော့ဆန္ဒပြသွားမှာဖြစ်တယ်လို့ပြောတဲ့သူတွေကိုရဲတွေကမြေယူဘုံနေနဲ့ပစ်ခတ်ခဲ့တယ်လို့ရိုက်နှက်ဖြိုခွဲခဲ့ပါတယ်။တမရရဲ့လုဆောင်ချက်ဟာဖွဲ့စည်းပုံနဲ့ဆန့်ကျင်တယ်ဆိုပြီးတော့ပြီးခဲ့တဲ့3ပတ်လောက်ကလေးကဖြစ်လာတဲ့ဒီအထီးကရုံအတွင်းလူ20လောက်တေဆုံးခဲ့ရပြီးဖြစ်ပါတယ်။ဘရွန်ဒီရဲ့နိုင်ငံရေးအခြေအနေတွေကိုဆွေးနွေးကြတဲ့ဒေတာရင်းညီလာခံတစ်ခုကိုတမရကူရွန်စီဇာတွားရောက်တက်နေတဲ့ကာလမှာအာနာသိမ်းမှုစူးစမ်းခဲ့တာကိုတမရကတင်းခံနေခဲ့ပါတယ်။ဘရွန်ဒီနိုင်ငံမှာလုပ်မဲ့စီစဉ်နေတဲ့ဇွန်လ26ရက်နေ့ရွေးကောက်ပွဲကိုတမ်းပြီးအခြေအနေပြန်လည်တည်ငြိမ်လာတဲ့အထိရွှေ့ဆိုင်းထားဖို့အတွက်အာဖရိက Great Lake Region လို့ခေါ်တဲ့ဒေသတွေနိုင်ငံတွေရဲ့ထိပ်သီးညီလာခံကဘရွန်ဒီကိုတောင်းဆိုလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအခုနှစ်အစောပိုင်းတုန်းကအမျိုးသမီးတစ်ယောက်ကို လူအုပ်နဲ့တေလောက်အောင်ဝိုင်းဝန်းရန်နှစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးကပူးမှုတရားရုံးတစ်ခုကမြို့နယ်ရဲတပ်ဖွဲ့မှုတဦးအပါဝင်ရဲအရာရှိ12ဦးကိုတင်အင်္ဂါနေ့မှထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပြီးအခြား6ယောက်ကိုတော့လွှတ်ပေးလိုက်ပါတယ်ရဲအရာရှိ12ယောက်ဟာမတ်လ19ရက်နေ့ကအသက်28နှစ်အရွယ်အမျိုးသမီးဖာဂွန်တာကိုမွတ်စလင်ဘာသာရဲ့ခူရန်ကျမ်းစာအုပ်ကိုမလေးမစားပြုတ်လုတဲ့ဆိုပြီးလင်ညာဆူဆွဲချက်နဲ့ရဲရဲစက်ဝိုင်းဝန်းတိုက်ခိုက်တာကိုအကာအကွယ်ပေးရမယ်သူတို့ရဲ့တာဝန်ပြတ်ခွက်ခဲ့တာလို့တရားသူကြီးရဲ့စစ်ဆေးတွေ့ရှိခဲ့ပါတယ်။သူမကိုဒုတ်တင်နဲ့ဝိုင်းဝန်းရက်နှစ်တာသူမခန္ဓာကိုယ်ကိုအင်ခေါင်မူးပေါ်ကနေတွန်းချပြီးကပူးမျိုးရဲ့လမ်းတွေပေါ်ဒီရိုတိုက်ဆွဲမသွားခင်မီတင်ရှိုးခဲ့တာနောက်ပြီးမြစ်တဲကိုပြစ်ချခဲ့တာတွေလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုမှာတွေ့ခဲ့ရပါတယ်။အာဖဂန်နစ္စတန်အာဏာပိုင်တွေကဒီကိစ္စကိုအမြန်ဆုံးတရားစီရင်ပေးပါမယ်လို့ကတိပြုခဲ့ပြီးအရသာ30နဲ့ရဲတပ်ဖွဲ့ဝင်19ဦးကိုတိုက်ခိုက်မှုမှာပါဝင်တိုက်ခိုက်မှုရပ်တန့်သွားအောင်ဆောင်ရွက်ဖို့ပြက်ခွက်မှုနဲ့တရားစွဲဆိုခဲ့တာပါ။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တာမြန်မာပိုင်းစီစဉ်ကဗိုလ်ရူးနေနနခင်တဲ့တွေဆက်လက်ကျင်းပနေပါတယ်။ပင်လယ်ပြင်အတွင်းပိတ်ဆို့မိနေတဲ့ရွှေပြောင်းနေထိုင်သူတွေကိုအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ကခေါင်းဆောင်တွေအနေနဲ့ကာကွယ်ပေးကြဖို့ကုလသမဂ္ဂအေဂျင်စီတွေဖြစ်ကြတဲ့ UNHCR ကုလသမဂ္ဂလူ့အခွင့်အရေးရုံး IOM နိုင်ငံတကာနေရရွှေပြောင်းနေထိုင်သူများအဖွဲ့ရဲ့အကြီးအကဲ၃ဦးတို့နဲ့ရွှေပြောင်းနေထိုင်သူများဖွံ့ဖြိုးမှုဆိုင်ရာအတွင်းရေးမှူးချုပ်တို့ရဲ့အထူးကိုယ်စားလှယ်ကပူးတက်ပြီးတော့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကပလီပင်နဲ့ဒီကမှာခင်ဗျာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တွင်ပိတ်မိနေကြတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာကြတဲ့ရွှေပြောင်းနေထိုင်သူတွေကိုအဲ့ဒီဒေသအတွင်းသုံးနိုင်ငံအနေနဲ့ကာကွယ်ပေးကြဖို့အတွက်ပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြောင်းကုလသမဂ္ဂမှမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရသူဖာဟမ်ဟတ်ကပြောပါတယ
် They strongly urged the leaders of Indonesia, Malaysia and Thailand to protect migrants and refugees.
ကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်အတွင်ပိတ်မိနေကြတဲ့ရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကမ်းခြေကိုဘေးကင်းလုံခြုံစွာစိုက်ကပ်နိုင်ရေးအတွက်ကူညီလှုပ်ဆောင်ဖို့သူတို့ရဲ့အသက်ကိုကယ်တင်ပြီးလူအခွင့်အရေးကိုလေးစားလိုက်နာဖို့လူကုန်သိခါကိုထိန်းသိမ်းစောင့်ရှောက်ဖို့အတွက်အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ကခေါင်းဆောင်တွေကိုပြင်းထန်စွာတောင်းဆိုလိုက်ပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထွက်ပြေးလာကြသူတွေရဲ့မကြသေးခင်ကအဖြစ်အပျက်ကိုကြည့်မယ်ဆိုရင်ဆင်းရဲနွမ်းပါမှုငတ်မုတ်ခေါင်းပါမှုဖိနှိပ်ချုပ်ချယ်ခံရမှုတွေကနေလုံခြုံစိတ်ချရတဲ့ဂုံတိတ်ခါရှိတဲ့နေရာတွေကိုရွှေ့ပြောင်းထွက်ပြေးနေကြတယ်ဆိုတာသိတာပေါ်လွင်နေတဲ့အကြောင်းကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။အလားတူပင်လယ်ပြင်အတွင်းမှာပိတ်နေကြတဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရင်ပူပန်ကြောင်းသူတို့အသက်တွေကယ်တင်နိုင်မှုအတွက်ဒေသတွေနိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Jeff Redke ကထည့်သွင်းပြောကြားသွားပါတယ်။ဒါပြင်နိုင်ငံတကာအဖွဲ့အစည်းတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကြောင်းမေလ29ရက်နေ့မှာထိုင်းနိုင်ငံမှာကျင်းပမဲ့ညီလာခံကိုအစိုးရအားလုံးတက်ရောက်တင်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ကြောင်းဒီပြဿနာရဲ့အခြေခံစစ်မြစ်ကိုဝိုင်းဝန်းအဖြေရှာကြဖို့ဆက်လက်တိုက်တွန်းကြောင်းလည်းပြောခွင့်ရသူ Jeff Redke ကပြောကြားသွားပါတယ်
။မြန်မာနိုင်ငံလှုပ်တော်တွင်မှအဆိုပြုထားတဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလူ့အရေးထိန်းချုပ်ရေးဥပဒေမူကြမ်းပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရင်ပူပန်ပြီးကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Redke ကအင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အဲ့ဒီဥပဒေမူကြမ်းကိုလွှတ်တော်ရဲ့အတည်ပြုချက်ရယူရအောင်မှဖြစ်ပါတယ်။ဒီဥပဒေမူကြမ်းအပါအဝင်ကိုယ်ခွင့်ရဘာသာတရားကူးပြောင်းခြင်းဘာသာမတူသူတွေအချင်းချင်းကြားထိမ်းမြားလက်ထပ်ခြင်းကိုဟန်တားတာနဲ့တလင်တမင်အားစနစ်သာရှိရမယ်ဆိုတဲ့အချက်တွေကိုရည်ရွယ်ပြဋ္ဌာန်းထားတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေမူကြမ်းတွေဟာလွတ်လပ်စွာကလေးမွေးဖွားခွင့်အမျိုးသမီးအခွင့်အရေးတွေနဲ့လွတ်လပ်စွာဘာသာတရားကိုးကွယ်ခွင့်တွေကိုဟန်တားစေတဲ့ဥပဒေမူကြမ်းဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလူဦးရေထိန်းချုပ်ရေးဥပဒေကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရင်ပူပန်ကြောင်းဘာကြောင့်လဲဆိုတော့ဒီဥပဒေအရနိုင်ငံအတွင်းမတူညီတဲ့လူမျိုးစုတွေအကြားနိုင်တဲ့စီရင်ပြုမှုဆက်ဆံဖို့မျှတမှုမရှိတဲ့လူဦးရေထိန်းချုပ်ရေးပေါ်လစီကိုအလွဲသုံးစားပြုလုပ်ပြီးခွဲခြားဆက်ဆံဖို့ဖြစ်လာစေနိုင်တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်ဒီဥပဒေဟာလူတိုင်းကျန်းမာရေးစောင့်ရှောက်မှုတန်းတူအခွင့်အရေးရတဲ့ဆိုတဲ့အစိုးရရဲ့ လူထုကျန်းမာရေးစောင့်ရှောက်မှု policy တွေနဲ့ဆန့်ကျင်နေကြောင်းကြေညာချက်မှာထောက်ပြထားပါတယ်
။ကုလသမဂ္ဂအထူးတွင်ရင်းမှုချုပ် Mr. Ban Ki-moon ကကြာသပတေးနေ့ကျရင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဇုံအဖြစ်သတ်မှတ်ထားတဲ့နေရာရဲ့မြောက်ဖက်အနီးမှာရှိတဲ့စစ်မှုဇုံကိုတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။နိုင်ငံပူးတွဲတည်ထောင်ထားတဲ့ကီဆွန်းစစ်မှုဇုံကို Mr. Ban Ki-moon အနေနဲ့တွားရောက်လည်ပတ်ဖို့စီစဉ်တာဟာကုလသမဂ္ဂအထူးရင်းမှုချုပ်တယောက်အနေနဲ့ဆယ်စုနှစ်နှစ်စုအတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါလိမ့်မယ်။ခရီးစဉ်ဟာအင်ကာနေမှာကြေညာခဲ့တာဖြစ်ပြီးတော့အဲ့ဒီဆက်မှုဆောင်ဟာကိုရီးယားနှစ်နိုင်ငံစလုံးအတွက်အောင်မြင်မှုရဲ့စံနမူနာဖြစ်တယ်လို့လည်း Mr. Ban Ki-moon ကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကကြေညာသွားတာပါအခုတော့သတင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရအောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုဇွန်လ2ရက်နေ့မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့နယ်မြေမှာကျင်းပဖို့ရှိပါတယ်။ဒီညီလာခံမှာတနင်္ဂနွေလုံးဆိုင်ရာအပြစ်ရက်စာချုပ် NCA နဲ့တနင်္ဂနွေလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းချမှတ်ရေးတွေကိုအဓိကဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးအတွက်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အဓိကဆွေးနွေးနေတဲ့ NCCT ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညှိနှိုင်းကော်မတီအဖွဲ့ဝင်တွေဥဆောင်ကျင်းပမဲ့ထိပ်သီးညီလာခံကိုဇွန်လဆန်းမှာကရင်အမျိုးသားအစည်းအရုံး KNU ရဲ့နယ်မြေမှာကျင်းပဖို့စီစဉ်ထားပြီးဖြစ်ပါတယ်။ဒီညီလာခံကျင်းပမဲ့နေ့ရက်နဲ့နေရာကို NCCT ခေါ်တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ရဲ့အဖွဲ့ဝင်ပေါ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုအတည်ပြုပါတယ်
ဒီလော်ဖီလာမှာလည်းနှစ်ရက်ကနေ၆ရက်ပါကျွန်တော် NGP ဇေလာပါလိတာကတော့ကိုတိုင်မင်သားရှိတယ်မပါရတဲ့လူကိုပို့ပြီးတိုင်မင်လို့လိုတာပါနော်မပါတဲ့အတွက်အားလုံးကပြစ်ခတ်ဖြစ်တယ
်လောလောဆယ်မှာဖိတ်စာတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအသီးသီးကိုပေးပို့ထားပြီးတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုဒီလ26ရက်နေ့နောက်ဆုံးထပ်ပြန်ကြားဖို့အတွက်လည်းပန်ကြားထားပါတယ်ထိပ်သီးညီလာခံမှာမလာကုံက UPWC နဲ့သဘောတူထားတဲ့တနင်္ဂနွေနေ့အပြစ်ခတ်ရက်စဲစာချုပ် NCA နဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းချမှတ်ရေးတွေကိုအဓိကထားဆွေးနွေးမယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကဆက်ပြောပါတယ်
။ဒါတော့ NCA line ပေါ့။အဒီရဲ့ North Center ကနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လို့အတွက် framework ဘယ်လိုသွားမလဲ။နိုင်ငံရေးဆွေးနွေးပွဲတွေပုံစံချိန်ကမလဲ။ကျွန်တော်ညီညွတ်ရေးဘယ်လိုပြီးဆောင်မလဲပေါ့ဗျာ။ဒီ NPA ပြီးရင်တော့မှခိုင်မအောင်ဘယ်လိုလုပ်မလဲပေါ့အဲ့ဒါတွေကလူစုံလုံးမှတခါလေညှိကြမှာပဲ
တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ခေါ် NCCT မှအဖွဲ့ဝင်15ဖွဲ့ပါဝင်ပြီးအဖွဲ့ဝင်မဟုတ်တဲ့အခြားအဖွဲ့အစည်းတွေကတော့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA မိုင်းလာအဖွဲ့လို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်မတော် NDAA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ဖြစ်ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကတော့ဖိတ်စာရရှိထားပြီးတက်မယ်မတက်ဘူးဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့ SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်
။ဖိတ်စာရရပါတယ်ခင်ဗျ။ဒီနေ့အတွင်းမှာကျွန်တော်ရှမ်းပြည်မြို့သားများအော်တော်လိုင်းရင်းချင်းပါမှာဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီမှာလည်းကျွန်တော်တို့ကြီးလေတဲ့ဆောင်ကြလိမ့်ပါမယ်။အဲ့ခါကျမှပဲပြန်ကြောဘူကွန်ပျူတာဆွေးနွေးမယ်လို့ကျွန်တော်ပြသရပါမယ်
။ RCSS SSC တောင်ပိုင်းအဖွဲ့ဟာအရင်နှစ်တွေကကျင်းပတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနဲ့လော်ခီလာမှာကျင်းပတဲ့တိုင်းရင်းသားထိပ်သီးညီလာခံ၃ချိန်ကိုလေးလာသူအဖြစ်တက်ရောက်ခဲ့ဘူးပါတဲ့။ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကတော့လက်ရှိကျင်းပမဲ့ထိပ်သီးအစည်းအဝေးဖိတ်စာမရသေးကြောင်းနဲ့ညီလာခံတက်မယ်မတက်ဘူးဆိုတာကိုအထက်ကိုတင်ပြရအောင်မှဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်
။အာမတွေ့ရသေးဘူးညီလာဒီမှာဒီဒီကိစ္စလေးကတော့ဟိုပါနော်လူကြီးတွေတင်ပြအောင်မှာပါ
မေလ2ရက်နေ့က6ရက်နေ့အထိ UWSA ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဘွဲ့တက်ရောက်တဲ့ထိပ်သီးညီလာခံမှာတော့အချက်17ချက်ပါဝင်တဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးအဲ့ဒီအထဲမှာ2008ဖွဲ့စည်းပုံကိုပြင်ဆင်ပြီး Federal ပြည်ထောင်စုထူထောင်ရေးပြည်ရင်းစစ်ကိုနိုင်ငံရေးနည်းအရဖြည့်ရှင်းရေးပြည်ထောင်စုအတွင်းကခွဲမထွက်ရေးဆိုတဲ့အချက်တွေပါဝင်ပါတယ် လာမယ့်ဇွန်လမှာကျင်းပမယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံမှာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA နဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေချမှတ်ရေးကိုဆွေးနွေးဖို့ပြင်ဆင်နေချိန်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကတော့သူတို့အစိုးရအနေနဲ့ NCA ကိုလက်မှတ်ရေးထိုးဖို့အသင့်ရှိကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲကိုရွေးကောက်ပွဲမတိုင်ခင်ကျင်းပလိုကြောင်းတနင်္လာနေ့ကနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာပြောကြားထားပါတယ်
ကိုမိုးစောပြောပြသွားတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်းဒေသခံတိုင်းရင်းသားပြည်သူအတော်များများကြိုဆိုပြီးလူထုသိမ်းဆောင်ပွဲမှာလည်းတက်ရောက်ကြတာမို့ဒီခီးစဉ်ဟာ2015ရွေးကောက်ပွဲအကြိုဒေါ်အောင်ဆန်းစုကြည်ရဲ့အောင်မြင်တဲ့စီးရုံးရေးခီးစဉ်လို့မြင်ပါတယ်။ဒါပေမဲ့လည်းလာမယ့်2015ရွေးကောက်ပွဲမှာ NLD နဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအကြားကြီးမားတဲ့ထိတိုက်မှုတွေဖြစ်နိုင်တဲ့ထိတိုက်တွေ့ဆုံမှုဖြစ်နေမလားဆိုတာစိုးရိမ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းခင်ဗျအခုဒေါ်ဆန်းစုကြည်ရဲ့ဒီနှစ်အတွက်မှာပြောရမယ်ဆိုရင်တိုင်းသားဒေသကိုထွက်တဲ့ပထမဆုံးခီးစဉ်ပေါ့နော်ဒီမွန်ပြည်နယ်ခီးစဉ်ကဒီပေါ်မှာကိုရံမျိုးသိန်းဘယ်လိုမြင်လဲခင်ဗျအထူးကြကြပေါ့အောင်မြင်မှုရှိတယ်လို့မြင်လားအထူးကြကြဘာများသတိထားမိလဲ
။လက်တလုံးပေါ့လေမွန်ပြည်နယ်ခီးစဉ်ကဒေါ်ဆန်းစုကြည်အနေနဲ့အောင်မြင်တဲ့ခီးစဉ်တစ်ခုလို့ပြောလို့ရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်ဆန်းစုကြည်ရဲ့ဟိုအောင်မြင်တဲ့ခီးစဉ်တစ်ခုလို့တော့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့
ဒါပေမဲ့အဲ့နေရာမှာကျွန်တော်ကနည်းနည်းလေးစိုးရိမ်တဲ့အပိုင်းကပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားမှာနော်သူနိုင်ကိုနိုင်အခင်းချင်းတစ်ခုကိုစနစ်ကြချမှတ်ပြီးတော့2015ရွေးကောက်ပွဲကိုကျော်ဖြတ်နိုင်မှသာဒီမိုကရေစီအင်အားစုတွေအတွက်အခြေအနေကောင်းမယ်လို့ညွှန်လင်းတယ်
ဟုတ်ကဲ့အဲ့အချက်ကိုပဲကျွန်တော်မေးချင်တာပါအခုဒီမွန်ပြည်နယ်ခီးစဉ်ထွက်တဲ့ခါမှာဥမာမွန်ပါတီတွေမွန်တိုင်းသားပါတီတွေရှိပါတယ်နိုင်ငံရေးပါတီတွေဒီပါတီနဲ့အပြိုင်ဆိုင်သဘောမျိုးလည်းဖြစ်လာနိုင်တော့ဒီပေါ်မှာတိုင်းသားပါတီတွေရဲ့စိုးရင်ချက်ကိုရောကိုရံမျိုးသိမ်းဘယ်လိုများတိခောက်မိလဲ
ဒီမွန်ပြည်နယ်ခီးစဉ်က2015ရွေးကောက်ပွဲအတော်လေးနီးကပ်နေတဲ့အခြေအနေမှာတွားတာဖြစ်တဲ့အခါကြတော့မွန်တိုင်းသားပါတီဘက်ကလည်းဒီပေါ်မှာနိုင်ငံရေးအစိုးရမှုရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေ။အဲတိုင်းသားပါတီတွေဒေသခံတိုင်းသားလူမျိုးစုပါတီတွေနဲ့စနစ်တကျညှိနှိုင်းပြီးတော့ရွေးကောက်ပွဲကိုဝင်သင့်တယ်လို့မြင်တယ်။တိုင်းသားပါတီတွေနဲ့လက်တွဲပြီးတော့ရွေးကောက်ပွဲကိုဝင်မှသာလျှင်ဒေါ်ဆန်းစုကြည်ပြောတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုပါတီဆိုတဲ့အတုံးလုံးနဲ့ကိုက်မြင်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအဲ့ဒီသူ့ရဲ့မိကွန်းတရားမှာပဲဒီပြည်တော်စုပါတီဆိုပြီးတော့တုံးလုံးထားတဲ့ဟာတွေ့ရပါတယ်ခင်ဗျဒီအပေါ်မှာကောပြည်တော်စုပါတီဖြစ်ပါတယ်ဆိုတဲ့ယူဆပေါ်မှာကိုကိုရမျိုးသိဘယ်လိုမြင်ပါလဲ
အဲဒေါ်ဆန်းစုကြည်ကပြည်တော်စုပါတီလို့ပြောနေတယ်လို့တိုင်းသားလူမျိုးစုတွေဘက်ကတော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပါတီအစအတန်းကိုမရောက်သေးဘူးလို့မြင်နေတယ်လို့ကျွန်တော်ကမြင်ပါတယ်။အကယ်၍အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုပါတီဆစ်ဆစ်ဖြစ်ဖို့ဆိုရင်ကျွန်တော်မြင်ကတော့တိုင်းသားဒေသတွေမှာရှိတဲ့လူမျိုးစုအခြေပြုတိုင်းသားပါတီတွေနဲ့ကျင့်ကြံတဲ့မဟာမိတ်ကွန်ရက်တစ်ခုကိုတည်ဆောက်နိုင်တယ်ဆိုရင်ဒေါ်ဆန်းစုကြည်ပြောတဲ့ပြည်တော်စုပါတီတိုင်းသားလူမျိုးစုအားလုံးကိုကိုစားပြုတဲ့ပါတီဖြစ်လာမယ်လို့ယူဆပါတယ်။အဲဒီလိုပြင်ဆင်မှုဆောင်ရွက်မှုတွေမရှိဘဲနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုပါတီပဲလို့ပြောမယ်ဆိုရင်တော့ဒါဟာတိုင်းသားပါတီတွေဘက်ကလည်းလက်ခံနိုင်မယ်လို့မထင်ပါဘူး
။ဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့လေ့လာမိသလောက်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့ခေါင်းဆောင်ပိုင်းတွေပြောအရဆိုလို့ရှိရင်သူတို့အနေနဲ့နေရာတိုင်းမှာဝင်ပြိုင်မယ်နေရာအလုံးအနိုင်ရဖို့ကြိုးစားမယ်ဒါပေမဲ့တိုင်းသားပါတီတွေနဲ့မဟာမိတ်ပြုမဲ့ရွေးကောက်ပွဲအတွက်ပေါ့နော်မဟာမိတ်ပြုမဲ့လက္ခဏာတော့မတွေ့ရသေးဘူးဗျအချင်းကြီးက
အဲ့ဒီလို2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားအချင်းငယ်ဟလာဟိုရှင်းပြန်ကြပြီဆိုလို့ရှိရင်2015လွန်နိုင်ငံရေးမှာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားမှာနော်နိုင်ငံရေးကအချင်းခဲတွေဖြစ်လာနိုင်တဲ့အနေအထားမျိုးတွေရှိနေတာကိုတွေ့ရပါတယ်ကျွန်တော်အမြင်အဖြစ်တော့နိုင်ငံရေးအရပြည်သူလူထုကိုမျက်နှာမူတဲ့အကျိုးပြုမှုဖြစ်မလာနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်။နောက်တော့တစ်ဖက်ကပြန်ကြည့်ရင်လည်းလူမရင်းရာပြည်ကလေးကရှိလာတဲ့ကျွန်တော်တို့နိုင်ငံသားတွေနဲ့ဂျားမှာနော်ဟိုယုံကြည်မှုနားလည်မှုပြည့်ဝမှုတွေကိုပြန်ပြီးတော့တည်ဆောက်တဲ့အပိုင်းမှာလည်းပဲ အားနည်းချက်တွေဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
ဗျ။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒေါက်ဆန်းစုကြည်အခုမူပြည်နယ်ခီးစဉ်တွင်မှတိုင်းသားပြည်သူတွေတော်များများထွက်လာကြတယ်။သူစီအိုဝင်ခီးစဉ်မှာထွက်ပြီးတော့သူမိကုန်းပြောတာလာနာထောင်ကြတယ်လူတော်များတွေ့ရပါတယ်ခင်ဗျ။အဲ့တော့တကယ်တမ်းပဲဒီထွက်လာတဲ့လူတွေကအမျိုးသားတမူစီအဖွဲ့ချုပ်ရဲ့အမာခံတွေထောက်ခံတဲ့အင်အားစုတွေလို့ပြောနိုင်လား
။ထွက်လာတဲ့လူအလုံးဟာအမျိုးသားတမူစီအဖွဲ့ချုပ်ရဲ့အမာခံတွေအမျိုးသားတမူစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေလို့အဲယတိပြပြောဖို့တော့ခက်ပါလေဗျ။ဒါပေမဲ့အဲနိုင်ငံတော်အလုံးမှာတော့ဒေါက်တာစုကြည်ကိုနော်ဘူဂျောင်းအောင်ဆန်းလွတ်လပ်ရေးပြည်သူ့ကောင်ကြီးဘူဂျောင်းအောင်ဆန်းရဲ့တမိအဖြစ်အနေနဲ့အဲထောက်ခံမှုကတော့မြန်မာနေစေပဲဆိုတာငင်းလို့မရပါဘူးဗျ။
ကိုတောင်ညွန့်ဦးပြောသွားတာပါမြန်မာနိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ကုလကိုယ်စားလှယ်တွေနိုင်ငံတကာအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အရက်ပတ်အဖွဲ့အစည်းတွေကို2015နှစ်စံပိုင်းကတည်းကတိတိတတ်တာအာဏာပိုင်တွေဘက်ကကန့်သက်ချုပ်ချယ်စောင့်ကြည့်ဖိအားပေးမှုတွေရှိလာနေတယ်လို့အရက်ပတ်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်နိုင်ငံသားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလျှော့ချဖို့အရက်ပတ်အဖွဲ့အစည်းတွေဘက်ကနိုင်ငံတကာတိအောင်စ조사ဆောင်ရွက်နေချိန်မှာအခုလိုဖိအားပေးမှုတွေပိုတိုးလာတာပါအပြည့်အစုံကိုမဆုမွန်ကတင်ပြပါမယ်ရှင
်မြန်မာနိုင်ငံအတွင်းပြည်သူလူထုရဲ့အသက်အိုးအိမ်စီစဉ်လုံခြုံရေးတရားဥပဒေစိုးမိုးရေးမျှတတဲ့တရားရေးစီရင်မှုရရှိစေဖို့အရက်ပတ်လူမှုအဖွဲ့အစည်းတွေဘက်ကအားသုံးခွန်ဆိုင်ဆောင်ရွက်နေချိန်မှာပဲ Civil Society Organization CSO လို့ခေါ်တဲ့အရက်ပတ်အဖွဲ့အစည်းတွေမှာလွတ်လပ်လပ်လပ်လှုပ်ရှားဆောင်ရွက်ခွင့်မရှိပဲအထင်းချုပ်အကန့်အသတ်တွေနဲ့ချင်းချောင်းနှောက်ရက်တာတွေရင်ဆိုင်နေရဆဲပဲဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့2015နှစ်စံပိုင်းကနေစလို့အာဏာပိုင်တွေဘက်ကဖိအားပေးမှုတွေပို့ပြီးတော့ကြုံတွေ့လာနေရတယ်လို့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ကြီးခေအဖွဲ့ကမန်ဝဲဇင်ဝင်းက VOA ကိုပြောပါတယ
်။လွတ်လပ်စွာလှုပ်ရှားခွင့်ရှိသလားဆိုတဲ့ဟာကကတော့အထူးသဖြင့်2015ခုနှစ်ပေါ့နော်။ပထမပိုင်းကတော့2013ခုနှစ်2014အစပိုင်းတုန်းကတော့ရှိပါတယ်လို့ပြောလို့ရတယ်ပေါ့နော်အတိုင်းတာတစ်ခုဒါပေမဲ့2015နောက်ပိုင်းမှာကတော့မဖြစ်လာလဲဆိုတော့ဒီလူခွင့်ရေးလှုပ်ရှားမှုတွေကိုအထူးသဖြင့်လှုပ်တဲ့အဖွဲ့အစည်းတွေပေါ့နော်အဲ့အဖွဲ့အစည်းတွေကစောင့်ကြည့်တာခံရတဲ့ပုံစံမျိုးဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒါကတော့ဒီ2015နောက်ပိုင်းမှာပြောင်းလဲလာတယ်ပြောင်းလဲမှုကိုပြောလို့ရတယ်ပေါ့နော်ဥပမာအားဖြင့်ဆိုလို့ရှိရင်ကျမတို့ကဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုလာတဲ့နိုင်ငံတကာအဖွဲ့အစည်းတွေလာတယ်ပေါ့နော်ဥပမာဆိုရင်ဒီ American အကားရပြီးတော့လူခွင့်ရေးကိုယ်စားလှယ်ဖွဲ့လာတယ်။နောက်ပြီးတဲ့အခါကျလို့ရှိရင် UN ကပြီးတော့ Special Reporter လာတယ်။ကျမတို့တွေ့ကြတယ်ပေါ့နော်။ဆိုတွေ့ပြီးလို့ရှိရင်နောက်နေ့ဤကြလို့ရှိရင်ဥပမာကျမတို့ဂျုံကိုဝင်မဝင်လာပြီးလို့ရှိရင်ကိုမေးတာမင်းလားပေါ့နော်။အဲ့ဒါမျိုးဥပမာဟိုတိုင်းရဲဌာနကပါလာမေးရတာရှိတယ်ပေါ့နော်။ရှင်းလာတဲ့အခါကျတော့အထူးသဖြင့်တော့ကျမတို့အနေနဲ့ခြုံပြီးပြောရမယ်ဆိုရင်ဒီလူခွင့်ရေးလုတ်ရှားနေတဲ့ဟိုလုတ်ရှားမှုရှိနေတဲ့အဖွဲ့အစည်းတွေကအဲ့လိုမျိုးလာမေးတာတို့ဒါစုံစမ်းတာတို့ကိုဒီ2015အစပိုင်းကစပြီးတော့အဲ့လိုမျိုးမကြခဏကြုံတာဟုတ်ကြုံတွေ့လာတယ်ပေါ့နော
်အရက်ဖက်အဖွဲ့အစည်းတွေဘက်ကလူအတိုင်းဝိုင်းအတွင်းတရားဥပဒေစိုးမိုးရေးရှိအောင်နဲ့အာဏာပိုင်တွေဘက်ကအာဏာကိုအသုံးပြုပြီးလူခွေချိုးဖောက်မှုတွေကိုဟန်တားနိုင်အောင်စုပေါင်းဆောင်ရွက်နေကြပါတယ်လို့ညီမြချင်းမြန်မာ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်တရားဥပဒေရရှိခံစားမှု Justice ဆိုတဲ့ issue ဖြစ်ပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခုနောက်ပိုင်းမှာဖမ်းဆီးမှုတွေကျွန်တော်တို့ရှိလာတယ်ဒါပေမဲ့ဖမ်းဆီးမှုပေါ်မှာအခြေခံပြီးတော့တရားဥပဒေရှိမှလူတိုင်းကလူသားစုတို့ဆက်ဆံခွင့်ဆိုတဲ့တရားရေးဆိုင်ရာအခွင့်အရေးတွေဆုံးရှုံးနေတာရှိသလိုကျွန်တော်တို့ဒီလိုမျိုးဥပဒေစီရင်မှုတွေမှာအမှန်တရားတိုင်းမဖြစ်ပင်နဲ့လူရင်းတစ်မျိုးမလူရင်းတစ်မျိုးဖြစ်နေတဲ့ကိုပါကြီးရဲ့နော်ကျူးလွန်တဲ့သူတွေကိုတရားတွေလွတ်တဲ့ကိစ္စဒီကချင်မျိုးသမီးတွေနဲ့နော်တော်ခင်ဝင်းပါဝင်ပြေဆုံးသွားတဲ့သူတွေပေါ်မှာတရားဥပဒေကိုမစီရင်တဲ့ justice ကိုမစီရင်နိုင်တဲ့ကိစ္စနော်ကျောင်းသားတွေကိုဖမ်းဆီးတဲ့အချိန်မှာလူရာထက်ပို့ပြီးတော့ဖြစ်တယ်နေချမှတ်တာတွေကတော့တရားဥပဒေစီရင်ချက်ချမှတ်ဖို့အတွက်အချိန်ကြီးမလိုလားသဘင်ရှင်းချနေတဲ့ကိစ္စတွေနောက်ကချုပ်နှောင်ထားတဲ့အချိန်မှာနှိမ့်ဆက်မှုတွေအကျဉ်းသားနဲ့ပတ်သက်ပြီးရပိုင်ခွင့်တွေမရရှိတဲ့ကိစ္စတွေတဖြည်းဖို့များတယ်။ဒါကြောင့်မလို့ဒီကိစ္စတွေကိုကျွန်တော်တို့လှုပ်ဆောင်ပေးဖို့အတွက်အဓိကထားလိုအပ်တယ်ဆိုတဲ့ဆုံးဖြတ်ချက်ဖြစ်တယ်
။အခုလက်တော်ကြုံတွေ့နေရတဲ့သတင်းမီဒီယာသမားတွေဒေသခံပြည်သူတွေနဲ့လယ်သမားအလုပ်သမားចောင်းသားလှုပ်ရှားသူတွေပေါ်မှာအကြမ်းဖက်နှိမ့်နှင်းမှုတွေနောက်ပြင်းထန်တဲ့ထောင်နဲ့ချမှတ်အရေးယူနှိပ်ကွပ်မှုတွေလုပ်နေတဲ့အပေါ်မှာအရက်ဖက်အဖွဲ့အစည်းတွေဘက်ကနိုင်ငံတကာသိရှိနိုင်အောင်ဆောင်ရွက်နေကြပါတယ်လို့အရက်ဖက်အဖွဲ့အစည်းပူးပေါင်းဆောင်ရွက်ရေးကော်မတီဦးဆောင်သူလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ
်။မျိုးကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေလှုပ်ဆောင်ရမယ့်တာဝန်ရှိသူတွေရဲ့ခဲရဲမှာတချို့ကလူခွင့်ကိုချိုးဖောက်တဲ့သူတွေပါဝင်နေုံနဲ့မကဘဲနဲ့သူတို့ကိုယ်တိုင်ကလည်းဥပမာကုလသမဂ္ဂမှာလူခွင့်အစည်းအဝေးခံစားတင်တဲ့နေရာမျိုးတွေမှာပ ဝင်ပတ်သက်နေတဲ့အချက်ကလုံးဝမဖြစ်တဲ့ဆိုတဲ့အချက်တွေကိုလူသိချင်းကြားကျွန်တော်တို့တင်ပြဖို့အတွက်အဲ့ဒါကိုအဓိကထားလှုပ်ဆောင်ဖို့အတွက်ဆွေးနွေးဖြစ်ပါလေခင်ဗျ။အထမအဦးဆုံးကျွန်တော်လုပ်နိုင်တာကတော့တကယ်အပြစ်မှန်တိုင်းသိရှိဖို့အတွက်နိုင်ငံတကာစံရုံးတွေပြီးလို့ရှိရင်နိုင်ငံတကာအတိုင်းအဝိုင်းတွေကျွန်တော်တို့တင်ပြမယ်နည်းလမ်းနဲ့ကျွန်တော်လှုပ်ဆောင်မယ်။နောက်တစ်ခါမှဒီအစိုးရအနေနဲ့ဒီအပိုင်းတွေကိုအရေးယူကာကွယ်စောင့်ရှောက်တဲ့အရာမျိုးဖြစ်ဖို့အတွက်ကျွန်တော်တို့ဒါတရိုက်တွေ့ဆုံနိုင်တဲ့နည်းလမ်းမျိုးတွေကျွန်တော်လှုပ်ဆောင်သွားဖို့ပြင်ဆင်ထားပါတယ်
။ပြည်သူတွေဘက်ကလည်းအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုကောင်းစွာသိရှိနားလည်ပြီးတော့နိုင်ငံသားအခွင့်အရေးလူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအားကောင်းလာတာကိုတွေ့မြင်ရတယ်လို့လည်းပြည်ကြီးခေအဖွဲ့ကမန်နွယ်စင်ဝင်းကပြောပါတယ်။သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလှုပ်ရှားဆောင်ရွက်ခွင့်အားကောင်းလာခဲ့ပေမဲ့အရက်ဖက်အဖွဲ့အစည်းတွေတရားဝင်မှတ်ပုံတင်ရေးနိုင်ငံတွင်းလွတ်လပ်စွာလှုပ်ရှားသွားလာမှုတွေအပေါ်မှာဥပဒေပိုင်းအရာကန့်သတ်မှုတွေရှိလာနေတယ်လို့လူခွင့်ရေးချိုးဖောက်ခံနေရတဲ့ကိစ္စတွေအပေါ်နိုင်ငံတကာသိအောင်လှုပ်ရှားဆောင်ရွက်မှုတွေအပေါ်မှာလည်းစောင့်ကြည့်ဖိအားပေးမှုတွေကိုဒီနှစ်ပိုင်းနေမှာလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင
်။မဆုမြွန်ပြောသွားတာပါစစ်တပ်ကအာဏာသိမ်းလေးရှိရထိုင်းနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကနောက်ဆုံးတစ်ကြိမ်အာဏာသိမ်းခဲ့တာအခုလာမဲ့တောက်ကြနေဆိုရင်တနစ်ပြည့်ပြီဖြစ်ပါတယ်စစ်ဘုတ်ချုပ်တွေဦးဆောင်တဲ့လက်ရှိထိုင်းအစိုးရကိုကြည့်ရင်အရက်သားတွေလက်ထက်အမြန်ဆုံးအာဏာလွဲပြောင်းမဲ့ပုံမမြင်ရသေးကြောင်း VOA သတင်းထောက် Steve Harman ကဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကိုငယ်ဝင်းအောင်ကပြောပြပါမယ
်ပြီးခဲ့တဲ့နှစ်အာဏာသိမ်းမှုမှာဘူဂျိုကြီးပရာယုတ်ချန်အိုဂျာကအခေယာပဲဖြစ်ပါတယ်။သွေးမြေမကျတဲ့အာနာသိမ့်မှုအပြီးသူ့စိတ်ကြိုက်လွတ်တော်ကပဲသူ့ကိုဝန်ကြီးချုပ်အဖြစ်တင်မြောက်ခဲ့တာပါ။စေအုပ်ချုပ်ရေးအမိန့်ကိုမကြသေးမီကသူပြန်ရုပ်သိမ်းပေးခဲ့ပေမဲ့အရသာတွေပေါ်တင်းကျပ်တဲ့ဥပဒေတွေကတော့ဆက်ရှိနေသေးပါ။ထိုင်းစစ်အစိုးရပြောခွင့်ရသူဘူဂျိုဝီရာချွန်ကတော့အပြောင်းအလဲတွေသိမ့်မရှိသေးဘူးဆိုတာကိုလက်ခံသူပါ
။ The bottom line is the acts or the law still keep
လိုပဲဖြစ်ဖြစ်ဥပဒေကတော့ဗိုလ်ချုပ်ကြီးပရာယုတ်ကိုအကျွမ်းမဲ့လုတ်ပိုင်ခွင့်ပေးထားတာပဲမဟုတ်ဘူးလားဗျာလက်တွေ့အခြေအနေတွေကိုကြည့်ရင်လည်းထိုင်းပြည်သူအများစုကဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ဟာတိုင်းပြည်ကောင်းဖို့အတွက်အာဏာကိုသုံးနေတယ်လို့ပဲမြင်နေကြတာပဲလေ
ဘန်ကောက်မြို့ကတော့တည်ငြိမ်လာနေပါပြီအချိန်အတော်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ခြားထားခဲ့တဲ့တင်ကားတွေကင်းလှည့်နေတဲ့စစ်သားတွေကိုလည်းမမြင်ရတော့ပါဘူးဒါဟာလှည့်စားနေတာသာဖြစ်တယ်လို့အတိုက်ခံတွေကပြောပါတယ်2000ခုနှစ်နောက်ပိုင်းအာနာဝဲကြီးအထက်ပါလာကြတဲ့ကြေးလက်ဒေတာကစင်းရသားတွေဝန်ကြီးချုပ်ဟောင်းတက်ဆင်ကကြောတော့နောက်ခံပြီးသားတဲ့ပါတီတွေဟာဘေးဖက်ခံနေရအောင်မယ်ဆိုရင်သီးခံကြလိမ့်မှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးအငြင်းစားဖို့ကို CN ဘွန်ပရာကွန်ကပြောပါတယ
် There has been a political awakening in north and northeast they want in
ထိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းမှာကနိုင်ငံရေးတက်ကြွမှုတွေရှိနေပေမဲ့အထက်လွှာလူနည်းစုကတော့သူတို့ကိုနိုင်ငံရေးတွေပါခွင့်ပေးခြင်းမရပါဘူးပြဿနာတွေကတော့ဆက်ဖြစ်နေဦးမှာပ
ါအဖမ်းခံရမယ်ဆိုတဲ့ချင်းချောက်မှုတွေတင်းကျပ်တဲ့အမိန့်တွေဘယ်လိုပဲထုတ်ထားပါစေအောင်တော့ရဲနဲ့စစ်တပ်ဗိုလ်ချုပ်တွေပါမမြင်နိုင်သေးတဲ့အရေးကြီးဆုံးအချက်တစ်ခုကတော့စီးပွားရေးပါပဲစစ်အာဏာသိမ်းမှုကြောင့်စီးပွားရေးဥမော့မလာပဲအခုထိစံတဝါဝါဖြစ်နေစေဆိုတာကိန်းကနန်းတွေကပြသနေပါတယ် CN ဘွန်ပရာကွန်ပြောတာက
If the military could manage the economic transition as good as
ထိုင်းရတဲ့အစိုးရကလှုပ်ခဲ့တဲ့မျိုးစစ်တပ်ကလည်းစီးပွားရေးပြုပြင်ပြောင်းလဲမှုကိုအောင်အောင်မြင်မြင်လုပ်နိုင်မယ်ဆိုရင်တော့ထိုင်းပြည်သူတွေကစစ်အုပ်ချုပ်မှုကိုလက်ခံနိုင်ကြမှာပါဒါပေမဲ့စစ်တပ်တက်ပြီးတန်းပြည်ကိုအုပ်ချုပ်လာခြင်းကလေးကအလားအလာကောင်းလို့မတွေ့ရသေးပါဘူ
းဗိုလ်ချုပ်ဝီရာချွန်ကလည်းအခုလိုတုံ့ပြန်ပါတယ
် It's not because of we are incompetent in dealing with
ဒါဟာကျွန်တော်တို့ကစီးပွားရေးမှာမကျွမ်းကျင်ကြလို့မဟုတ်ပါဘူးကမ္ဘာစီးပွားရေးကနေကွင်းနေတာကြောင့်ဖြစ်ပါတယ်မကြခင်မှာစီးပွားရေးဥမော်လာအောင်ပြန်လုပ်နိုင်မယ်ဆိုတာကျွန်တော်တို့ယုံကြည်မှုရှိပြီးသားပ
ါဖွဲ့စည်းပုံဥပဒေမူကြမ်းကတော့အကျင့်စာရိတ်တာကောင်းသူတွေကိုသာထိုင်းနိုင်ငံကိုအုပ်ချုပ်ဖို့ပြဋ္ဌာန်းထားပါတယ်ထိုင်းစစ်အစိုးရကိုဆက်ပြီးအာဏာထိန်းချုပ်ခွင့်ပေးထားခြင်းအပြင်စစ်ဗိုလ်ချုပ်တွေနဲ့သူတို့စိတ်ကြိုက်ရွေးထားတဲ့အထက်လွှာလူတန်းစားတွေကဘယ်သူတွေဟာဇာရိတ်တာစာမုံပွဲကိုအောင်မြင်ကြမလဲဆိုတဲ့အဆုံးဖြတ်ကိုမကြခင်မြင်တွေ့ရမှာဖြစ်တယ်လို့ဝေဖန်ဆန်းစစ်သူတွေကဆိုနေပါတယ်ခင်ဗျာ
။ကိုငန်ဝင်းအောင်တင်ပြသွားတာပါရှင်။ VOA American အတန်ရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုအတန်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုတင်ဆက်ပေးသွားမှာပါ။စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်က2015ခုနှစ်မေလ20ရက်ဗုဒ္ဓနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 50 line length meter 190တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာထဲကမြန်မာအကြောင်း American Indian 3 English စာနဲ့တိုက်ရိုက်လေလံအစီအစဉ်မှာတော့ American မြန်မာဆက်ဆံရေးအရေးပေါ်အခြေအနေထားရှိမှုနဲ့ပတ်သက်ပြီးဘာတွေဆွေးနွေးကြပါသလဲ
ကျွန်တော်မြင်လာတော့ပေါ့နော်ဒီရွေးကောက်ပွဲတွေကိုသူတို့ American တွေနဲ့စောင့်ကြည့်ပါလိမ့်မယ်နောက်တစ်ခုကဒီကတချို့ NGO တွေကလည်းဒီရွေးကောက်ပွဲမှာဒီတရားမျှ
တအင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအပြည့်အစုံကိုနားဆင်ရမှာပါအခုအရင်ဆုံးကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဦးကျော်စံတာကစုစည်းတင်ဆက်ထားတာပ
ါ။ရှင်းစွာ The Guardian ထဲမှာ Sara Perry ရေးသားထားတဲ့ဆောင်းပါးကိုထုတ်တင်ပြလိုပါရယ်။ခေါင်းစဉ်ကတော့ Why is Aung San Suu Kyi silent on the plight of the Rohingya people လို့ရေးထားပါရယ်။ Rohingya တို့ဒုက္ခပေါ်အောင်ဆန်းစုကြီးဘာကြောင့်တုတ်ဆိတ်နေသလဲဆိုတာဖြစ်ပါရယ်။လူမျိုးစုတွေရဲ့တင်မာမှုရောပါစေနိုင်ဖို့လူအချင်းနဲ့အစ္စလာမ်မုန်တီစိတ်ဆွမ်းမိုးနေတဲ့မဲဆန္ဒရှင်တွေမဲရရှိဖို့လိုအပ်ချက်တွေကြောင့်ဒေါအောင်ဆန်းစုကြည်ဒီရေးကိုတုတ်ဆိတ်နေရလို့ဆိုပါတယ်။ထောင်နှံ့ချီတဲ့လှည်စည်းပြေးတွေစစ်တောင်အဆက်ပင်လယ်ပြင်မှာမျောနေတော့ကဘာကစိုးရင်တကြီးရှိကြပါတယ်။ကလေးတွေအမျိုးသမီးတွေအပါအဝင်ဒီလူတွေကိုကူညီကယ်ဆယ်ဖို့အပူတပြင်းပြောဆိုနေကြပါတယ်။ဒီချိန်မှာဒီကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နှုတ်ဆက်နေတာကအံ့ဩရပါတယ်။သတင်းထုတ်တွေကအတင်းမေတော်မှသူ့ရဲ့လက်ထောက်တူကဒီလူတွေလည်းလူအခွင့်ရရသင့်တယ်လို့ဆိုတာပြောလာပါတယ်။သူကိုယ်တိုင်စီကတော့ဘာမှပြောတာမကြားပါဘူး။ဒေါအောင်ဆန်းစုကြည်ဟာ2013တုန်းကဗုဒ္ဓဘာသာမွတ်စလင်ပဋိပက္ခတွေဖြစ်တော့လည်းဘာမှမပြောခဲ့ပါဘူး။သူသားတစ်ခုခုပြောလိုက်ရင်နှစ်ဖက်ပဋိပက္ခပိုဆိုးစေလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကစိုးရိမ်ပါတယ်။ဒီမိုကရေစီလမ်းဆရှောက်နေတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေပြုအမျိုးသားစိတ်ဓာတ်အရှင်ရလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာပုံရိပ်ကိုထိခိုက်စေပါတယ်။ဗုဒ္ဓဘာသာဖုံးတော်ကြီးတချို့ကမွတ်စလင်တွေကယုံတွေလိုမွေးနေတာသူတို့ကဒါနဲ့ကျုပ်တို့လေဘင်းကိုလှိမှားလို့ပြောပါတယ်ဘာသာရေးအဆုံးရောက်တဲ့ဆိုတော့အရှင်ဝီရသူကိုယ်တိုင်ကလည်းသူဟာအကြမ်းဖက်မှုကိုဆန့်ကျင်တဲ့မြန်မာနိုင်ငံကိုအစ္စလာမ်ထိုးပေါက်ထွန်းမှုသောမှာကိုစိုးရိမ်တဲ့အတွက်တာကွယ်နေရဖြစ်တယ်လို့ဆိုပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့နှိစက်သူတယောက်ကတော့ဒေါအောင်ဆန်းစုကြည်လည်းပဲဒီဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ပြီးစိတ်မကောင်းဖြစ်နေပါတယ်။သို့ပေမဲ့အရေးကြီးတာကအာနာလက်ထဲမှာရှိလာမှပြဿနာကိုဖြစ်ရှင်းနိုင်မှာဖြစ်ပါတယ်။ဒါကြောင့်သူနှုတ်ဆက်နေတာဖြစ်တယ်လို့ပြောပါတယ်။အရသာအစဉ်ဆောင်အစိုးရအကြီးအကဲဥသိန်းစိန်ရဲ့အနေထားဟာလည်းဒီလိုပဲဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့သူရဲ့ပြန်ကြားရေးဝန်ကြီးကမြန်မာနိုင်ငံကထွက်သွားတယ်ဆိုတဲ့အကြောင်းအထောက်အထားပြန့်နှံ့ရင်စစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောလာပါပြီ။ဒေါအောင်ဆန်းစုကြည်ကလည်းစူပေါင်းတာဝန်ယူဖို့ပြောကောင်းပြောလာနိုင်တယ်လို့တစ်ဖက်မှာလည်းအစိုးရကသူပြဿနာနဲ့သူရှင်းပါလိမ့်မယ်ဆိုပြီးဆက်လက်နှုတ်ဆက်နေနိုင်တဲ့အခြေအနေလည်းရှိနေတယ်လို့ကြေညာထားပါခင်ဗျာကဘာပေါ်မှာဆန္ဒရေးခါဇင်းနှုန်ကြဆင်းလာတဲ့နိုင်ငံတွေအထက်မှာမြန်မာနိုင်ငံလည်းပါဝင်တယ်ဆိုပြီးတော့ခရစ်အာဆန်နော့ကြေညာထားရိုက်တာဆောင်းပါးကိုလည်းတင်ပြလိုပါတယ်လေယာစက်ပြွေးတဲ့အခြေခံအဆောက်အဦတစ်ဆောက်ရေးကဏ္ဍမှာယင်းနှိမ့်မြုံနှံမှုတွေလှုပ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့နှစ်အတွင်းစာနာရိခာဈေးကျဆင်းပြီးဒေသတွင်းစီးပွားရေးဖုံဖြူမှုတွေရှိလာတယ်လို့ထိပ်တန်းသုတေသနအဖွဲ့တစ်ခုကပြောကြားလိုက်ပါတယ်။ Global Food Security Index လို့ခေါ်တဲ့ကမ္ဘာစာနာရိခာဖူလုံမှုညွန်ကိန်းမှာနိုင်ငံပေါင်း109နိုင်ငံကိုတနိုင်ငံချင်းစီရဲ့စာနာရိခာဈေးသက်သာမှုဝယ်ယူရရှိနိုင်မှုအကြီးအသေးလုံလုံစစ်ချမှုစတာတွေကိုလေ့လာတဲ့အခါသုံးပုံနှစ်ပုံမှာတိုးတက်မှုတွေရှိခဲ့တယ်လို့Economist Intelligence Unit ကဆိုပါတယ်ဒီအထက်မှာမှအီဂျစ်မြန်မာအဇာဘိုင်ဂျန်ကွန်ဂိုသမရနိုင်ငံနဲ့တူဂိုနိုင်ငံတို့ဟာစာနာရိက္ခာပုံမှုပေါများပြီးနိုင်ငံရေးတင်မာမှုနဲ့ယောနယ်သွားခဲ့တယ်လို့ရေးသားထားပါတယ်ခင်ဗျာ The Nation သတင်းစာထဲမှာတော့မြန်မာက ကျွန်းလိုစီခန့်ခံရတဲ့ရေလုပ်သားတွေအတွက်ရော်ရွေးတောင်းခံမယ်လို့ရေးသားထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျွန်းလိုခိုင်းစီခြင်းခံခဲ့ရတဲ့မြန်မာရေလုပ်သားတွေအတွက်သက်ဆိုင်ရာကုမ္ပဏီစီကရော်ရွေးရရှိရေးအတွက်အင်ဒိုနီးရှားဆိုင်ရာမြန်မာသံမကြီးနဲ့အရာရှိတွေကအင်ဒိုနီးရှားရှိနေတဲ့နေတိုင်ပင်နေပါတယ်။အဲဒီကုမ္ပဏီကတော့ထိုင်းလူသမားအေဂျင်စီကတဆင့်မြန်မာတွေကိုလာစားရပေးအပ်ထားပြီးဖြစ်တယ်။မြန်မာတွေလက်ထက်ရောက်မြောက်တော့သူတို့မသေးကြဘူးလို့ဆိုပါတယ်။ဒါအပြင်ကြံရှိနေတဲ့မြန်မာအလို့သမား200ခန့်ကိုပြန်ပို့ပေးဖို့လည်းပဲမြန်မာတန်တမန်ကဆွေးနွေးခဲ့ပါတယ်။မြန်မာတွေကထိုင်းနိုင်ငံတွေပြန်ပြီးတော့မှတ်ပုံတင်ထားကြတဲ့အတွက်ခြေရာကောက်ရတာမလွယ်ဘူးလို့လည်းမြန်မာအရာရှိတွေကပြောကြောင်းညှိတာထားပါခင်ဗျာ
။ Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေဈေးကလည်းလုံးငယ်အိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
ရန်နေဆိုင်လည်းနဲ့ပို့ပြီးတော့ခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာအခုဝင်းတော့ရှာနေရတယ်ဒီကဲပတ်ဆောင်မရရအောင်ရှာရတယ်မနေ့ပိုင်းကိုဈေးပိုးရအောင်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ခုတော့ဒေါ်လလတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုနားဆင်ရအောင
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက F E E L I N G feeling ကခံစားနေရတာ B L U E blue ကပြာယောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာယောင်ကိုခံစားနေရတာဖြစ်ပါတယ်။ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်။တင်မောတစ်စင်းနေနဲ့ပင်လေခီးထွေနေတုန်းတင်မောကက်တင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီသုံးနေပတ်သက်လို့ George ဝပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေရပါတယ် George ဝပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
feeling blue
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရအောင်ကိုအောင်လွင်ဦးကကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ရှင
်တရရှိမြတ်ခင်ဗျာမြန်မာနိုင်ငံကလက်ရှိအခြေအနေတွေကြောင့်အရေးပေါ်အဆင့်ထားပြီးတော့ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကမကြာသေးခင်တုန်းကပဲဆုံးဖြတ်ထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲလုပ်ငန်းတွေပေါ်မှာအားမလို့အားမရတဲ့သဘောထားတစ်ချို့တွေ့ရတဲ့အတွက်ဒီနေ့နောက်မှချင်းပတ်မဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုတွေသာရှိမလာခဲ့ရင်နိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာရက်ခတ်မှုတွေရှိလာနိုင်သလားဆိုတာကိုကျွန်တော်တို့စမ်းစစ်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီအမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့သဘောထားတွေနဲ့ပတ်သက်ပြီးဆွေးနွေးကြည့်ကြပါတယ်ပြည်ရင်ပြောင်းလဲရေးတွေလုပ်တဲ့ဆိုရင်လည်းဒီမကြသေးရင်နေ့တွေကစလို့ပေါ့ဒီပြည်ရင်ပြောင်းလဲရေးတွေတက်နေတဲ့နောက်ပြန်ဆွေးနွေးရတာရှိတယ်ဆိုပြီးဝေဖန်တဲ့အတန်တွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့အမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့အစောပိုင်းနှစ်တွေနဲ့မတူဘဲနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီနောက်ပိုင်းမှာသတိထားစောင့်ကြည့်ဆက်ဆံလာတယ်လို့ရေဘူးအားဖြင့်ပြောနိုင်သလားဆိုတာကို ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့သူတွေရဲ့သဘောထားလေးကိုကျွန်တော်အရင်ကြားချင်ပါတယ်။အခုဆွေးနွေးပွဲမှာရောက်နေတဲ့ဒီမြန်မာရေးလေးလာတဲ့ဦးအောင်သူညင်အမြင်ကိုဆွေးနွေးပေးပါဦးခင်ဗျာ
။ဟုတ်ကဲ့။ဟိုကျွန်တော်တို့နိုင်ငံကဒီ2017နောက်ပိုင်းပေါ့နော်တရားဖွင့်လာတဲ့အခါမှာဒီအနောက်နိုင်ငံတွေတော်တော်များများကဒီကျွန်တော်တို့နိုင်ငံရဲ့ရှေ့အနာဂတ်နဲ့ပတ်သက်လို့ပို့ပြီးတော့စိတ်ဝင်စားလာပါတယ်။နောက်တစ်ခုကရင်းနှီးညွှန်ကြားမှုကုံတွယ်မှုဒါတွေပို့လုပ်ချင်တဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ရေဘူးရပြောရမယ်ဆိုလို့ရှိရင်ဒီအနောက်နိုင်ငံတွေကလက်ရှိကျွန်တော်တို့အစိုးရနဲ့ဟိုပို့ပြီးတော့ပူးပေါင်းဆက်ဆံသွားဖို့သဘောမျိုးတွေ့ရပါတယ်အထူးသဖြင့် EU တို့ဘာလို့မှတော့ဒီအနေထားတွေရှိပါတယ်ဆိုတော့အဲ့တော့ခုနပြောသလိုပဲအခုကာလမှာတော့ဒီအပြောင်းလဲတွေအရှိမတူဘူးနောက်ဆုတ်လာတယ်ဆိုတော့ဝေဖန်မှုမျိုးတွေတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဒါကဟိုကျွန်တော်ထင်တယ်ဟိုအခြေအနေတစုံတရာကြီးပြောင်းသွားရလောက်အောင်ထိတော့သူတို့ဘက်ကတင်းတင်းမာမာမရှိဘူးလို့ထင်ပါတယ်
โอเคสรุปที่อธิกาอภิเษกที่เบกันนาริมะญมานงานเบกันนาริดาหมอคือရှင်เลยบลูอจองยาริจะอนาคตงานนี้อีนเนี่ยดิสั่นเยริมาโหชิโตเนเนโหต้นส่งนี่เลยโหมีนเลยกองตุนเน
ี่ยสรุปทุกทีเนาะดิอกุสุบาสุตะโลกอ่ะเวดิอเมริกันနိုင်ငံကသူ့ရဲ့ဆန်ရှင်ပေါ့เนาะစီဝါရေးဒဏ်ခတ်ရေးဟိုတတ်တန်းတစ်နှစ်ထပ်တူပါတယ်ဆိုတော့အဲ့ဒါကအဲ့ဒီမှာကြည့်တဲ့အခြေအနေတွေပေါ့ condition တွေသူတို့ရှိပါတယ်ကြည့်တဲ့အခါကျတော့ကျွန်တော်တို့တိုင်းဒီမှာဒီတိုင်းပါဒီပါတယ်မှာစစ်ပွဲတွေဖြစ်နေသေးတယ်။ဒါနောက်တစ်ခါတော့ဒီရိုဟင်ဂျာဒုက္ခတွေရဲ့ကိစ္စပေါ့ဗျာ။ဆိုတော့အဲ့နှစ်ချက်ကိုထည့်လာတာတွေ့ရခင်ဗျာ။ဆိုတော့အဲ့တော့ပြောမယ်ဆိုရင်တော့လူခွင့်ရေးအခြေအနေကတော့ဒါကျွန်တော်နိုင်ငံမှာပြောကြရဖြစ်နေအောင်မယ့်အခြေအနေလို့ထင်ပါတယ
်။အခုကျွန်တော်တို့ဒီမှာဟိုဆွေးနွေးပွဲအတွက်ဒီစစ်တမ်းမှုဟောဥအောင်လင်းထွက်လဲရှိနေပါတယ်။ဥအောင်လင်းထွက်ခဲ့အမြင်ကိုလည်းဆွေးနွေးပါဦးခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်ပေါ့လေအမေရိကန်ညီနေကတော့ခုနကပြောတော့အမေရိကန်မှာရှိတဲ့သူတွေကကျွန်တော်တို့လေညာပြီးတော့ပြောတဲ့ဥစ္စာကိုကျွန်တော်တို့မကြိုက်ပါဘူး။ဒါကျွန်တော်တို့ရှိစဉ်တုန်းကပါပဲ။ကျွန်တော်တို့လည်းကျွန်တော်တို့တာယုံမှာကျွန်တော်တို့တာဝန်ထမ်းဆောင်ခဲ့စဉ်မှာလည်းဒီလိုပဲကျွန်တော်တို့မြောက်ကိုရီးယားကိစ္စဆိုရင်မပေါင်းမဲနဲ့မပေါင်းပါဘူးဆိုသွားပြီးတော့လင်ရတာမျိုးတွေကကျွန်တော်လွတ်တော်ထိပ်သွားပြီးလင်ရပါလို့ရှိပါပဲ။အခုဒါနောက်ပိုင်းပေါ့လေဒီဘက်အမေရိကန်ကဆက်ဆံရေးပြန်ပြီးတော့မှကောင်းမွန်စေခြင်းနဲ့ဆန္ဒမျိုးနဲ့အဲ့ဒါကျွန်တော်တို့သမ္မတဦးသိန်းစင်လက်ထက်မှာဒီဖိတ်ခေါ်တာတွေပြေဆုံတာတွေရှိတဲ့အခါမှာလည်းသမ္မတကိုယ်တိုင်ကသမ္မတသမ္မတချင်းနဲ့ကတိကဝတ်တွေပေးခဲ့တယ်။သမ္မတကလွတ်တော်ကအဖွဲ့တွေကိုလည်းကတိကဝတ်တွေပေးခဲ့တယ်။သမ္မတလက်အောက်ကဝန်ကြီးတွေကလည်းကတိကဝတ်ပေးခဲ့တယ်။ဒါပေမဲ့သူတို့ပေးခဲ့တဲ့ကတိကဝတ်တွေကလေထဲမှာပေးတဲ့ကတိကဝတ်တွေပါပဲ။အဲ့တော့တကယ်တကယ်ကျတော့ဟိုရင်တို့ကအတိုင်းပါပဲ။အဲကျွန်တော်တို့သူတို့ကတွေးခေါ်တခုရှိတယ်ကွာ။သမ္မတတော့လေတွေးတွေ့ချင်းအစဉ်ပြောင်းတော့ကျွန်တော်တို့ဒါပြောရတာပဲဗျာ။နောက်ခါလာတော့ကသူတို့ပေးခဲ့တဲ့ကတိတော်မှမေးအောင်မေးနေပါလိမ့်မယ်။အမေရိကန်နိုင်ငံမျိုးမှာကပြောပြီးသားစုကိုကျွန်တော်တို့ဒီလိုလုပ်လို့မရပါဘူး။ဒါကြောင့်မို့အမေရိကန်နေနဲ့လည်းဒီစောင့်ကြည့်နေတယ်ဆိုတာကအခုဒါအားလုံးပြည့်တဲ့အတိုင်းပါပဲ။ရင်းနှီးမြှုပ်နှံမှုဆိုလေဒီတောင်းတဝန်လောက်ပဲဝင်တဲ့အနေထားမျိုးကျွန်တော်တို့ရှိပါသေးတယ်။တကယ်ဗမာအတူတူရဲ့အဲဒါကျိုးစီးပွားတက်ကိုဒီမိုကရေစီတက်ကိုဒါအမေရိကန်ကဒါတောက်ထောက်ကြည့်နေတဲ့အနေထားမျိုးရှိပါတယ်။အခုချိန်ကလုံကြီးလုံအောင်နေအားလုံးကအမေရိကန်အစိုးရတက်ကိုတန်တရားရှိွယ်အခြေအနေမျိုးတွေဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့။နောက်တစ်ကြောင်းကလည်းခုဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းနိုင်ငံတကာတိုင်ဝမ်ကသတိထားနေတဲ့သဘောထားတွေကျွန်တော်ကြားနေရပါတယ်။ဟိုဒီချိန်ထဲမှာပဲအစိုးရဘက်ကကြားတော့လည်းအခြေခံဥပဒေမှာထူးထူးခြားခြားပြင်ဆင်တာမျိုးထူးသဖြင့်ဒီရွေးကောက်ပွဲမတိုင်ခင်မှာဟိုပြုဝင်ပြောင်းလဲရေးဒီလိုအခြေခံဥပဒေပြင်ဆင်တဲ့မှာဟိုအခြေခံဥပဒေမှာအဓိကကြားတဲ့အပိုင်းတွေကိုပေါ့နော်။ဟိုတိတိသာပြင်မဲ့လက္ခဏာမျိုးတွေလည်းကျွန်တော်မတွေ့ရဘူးဆိုတော့ဒီလိုအခြေအနေမျိုးနဲ့ဒီရွေးကောက်ပွဲတွေကျင်းပမယ်ရွေးကောက်ပွဲကလည်းဒီနိုင်ငံတကာအတိုင်းဝန်ကမျှော်လင့်ထားသလောက်ဖြစ်မလာဘူးဆိုလို့ရှိရင်ဆက်ဆံရေးတွေမှာရောနောက်ဆက်တွဲအနေနဲ့ရိုက်ခတ်လာနိုင်လားဒီကိုအောင်သူညိအမြင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ပေါ့နော်ဒီရွေးကောက်ပွဲတွေကိုသူတို့အမေရိကန်နေနဲ့စောင့်ကြည့်ပါလိမ့်မယ်နောက်တစ်ခုကဒီကတချို့ NGO တွေကလည်းဒီရွေးကောက်ပွဲမှာဒီတရားမျှတမှုလွတ်လပ်မှုရှိစေရေးပေါ့ဗျာဒီလိုသင်တန်းပေးတာတွေစောင့်ကြည့်ရေးအတွက်ဟိုပံ့ပိုးတာမျိုးတွေလုပ်ပါလိမ့်မယ်ဆိုတော့ဒါပေမဲ့တခုရှိတာကဒီရွေးကောက်ပွဲရက်လက်ကဆူဆူဝါဝါကြီးမဟုတ်ဘူးဆိုရင်တော့ကျွန်တော်ထင်တယ်ဆက်ဆိုင်ရာကြောင်းမှုမရှိဘူးထင်ပါတယ
်။ဟုတ်ကဲ့။ဥအောင်လည်းတော့မြင်
ရတော့ဟိုအမားယွင်းနေတော့ရှိနိုင်တာပေါ့နော
်။ဆိုတ
ော့ဒါပေမဲ့ဟိုစိတ်ဆူဆူဝါဝါကြီးမဖြစ်ဘူးဆိုရင်တော့ဒီအမေရိကန်နိုင်ငံကပုံမှန်ဆက်ဆိုင်ရေးပဲဆက်သွားမယ်ထင်ပါတယ
်။ဟုတ်ကဲ့။ဥအောင်လည်းတော့အမြင်ရောပြောပါဦးခင်ဗျာ
။ကျွန်တော်အမြင်ပြောရင်ပေါ့လေဟိုကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှတော့အမှန်တိုင်းပြောရင်တော့လက်ရှိဒါအမေရိကန်ပြည်တော်စုအနေနဲ့ကတော့ဟိုကျွန်တော်တို့ဒီပမာဏနိုင်ငံကလက်ရှိလုပ်နေတဲ့ပုံကိုတော့သူတို့သိပြီးတော့နှိမ့်ညွတ်တဲ့အနေတိုင်းကိုကျွန်တော်တို့မရှိတာတော့ကျွန်တော်တို့အမှန်ပါပဲအဲတော့အဓိကဒီဖွဲ့စည်းပုံကိစ္စပေါ့အဲဖွဲ့စည်းပုံကိုပြင်လို့ကျင်းလို့လည်းအချိန်ဆွဲပြီးတော့မှဒီ method ကဟိုရင်တော့လည်းဒါကျွန်တော်အမျိုးသားညီလာခံတော့လည်းဒီလိုနည်းနဲ့ပဲဆွဲသွားတယ်အခုကဟိုဒီ ပုံစံကအခုအရင်ကျွန်တော်တို့ခေါင်းဆောင်ဟောင်းကြီးရဲ့လူပုံလုံးကြီးပုံစံမျိုးနဲ့ကျွန်တော်တို့သွားစင်တူးတဲ့နေသားမျိုးရှိပါတယ်သူအသက်ရှူဖို့ရောက်အောင်လုပ်လိုက်တဲ့နေသားမျိုးကျွန်တော်တို့ဖြစ်တယ်အခုတကယ်တော့ဒီဖွဲ့စည်းပုံကအခု6ဖွဲ့ဆိုင်6ဖွဲ့ဆိုင်ဆိုပြီးတော့မှပြောပြီးတော့မှပထမတစ်ခါတွေ့ရတော့တွေ့မလို့နဲ့အခုလည်းတွေ့လို့တွေ့လို့တွေ့လို့နဲ့ကျွန်တော်တို့အဒီပုံစံမျိုးလေးတွေကျွန်တော်တို့လုပ်ထားတဲ့နေသားမျိုးကျွန်တော်သွားပြီးတော့မြင်ရပါတယ်အဲ့တော့ဒီဘက်ပိုင်းမှာတော့ပေါ့ဒီဒီဖွဲ့စည်းပုံကလက်ရှိတိုင်းသွားမယ်ဆိုရင်တော့ဒီသက်ဆိုင်ရေးပိုင်းကအခုကြားရှိနေတဲ့သက်ဆိုင်ရေးမျိုးတော့သူတို့နောက်ဆက်ကြလိမ့်မယ်လို့ကျွန်တော်မထင်ဘူးဆက်ဆိုင်ရေးတင်းမာလာမယ်နေသားမျိုးရှိမယ်ပရက်ရှာတွေပေးလာမှုရှိတယ်အခုဒါအမေရိကန်ကဖွင့်ပေးထားလို့ကမ္ဘာဘဏ်တို့ဒါကျွန်တော်တို့ IMF တို့ကျွန်တော်တို့ ADB တို့ Asia ဘဏ်တွေဖေရီယာတွေပြီးမှထောက်ပံ့ကြီးတွေတွားနေတာပါဒါအမေရိကန်ကတစ်ချက် green light red light ပေါ့ရိုက်ဆိုတဲ့ဒီဟာတွေအားလုံးကရပ်သွားရင်ကျွန်တော်တိုင်းပြည်မှာအများကြီးဒုက္ခရောက်နိုင်ပါတယ
်ဆို
တော့ဒါလက်ရှိအစိုးရအနေနဲ့ပဲဖြစ်ဖြစ်တမတော်အနေနဲ့ပဲဖြစ်ဖြစ်တိုင်းပြည်ရဲ့အဲ့ဒါကောင်းကျိုးတိုင်းပြည်ရဲ့အကျိုးစီးပွားအတွက်ကိုတော့ကြည့်နေခြင်းလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုဆက်ဆိုကိုကိုအောင်သူငယ်ဆွေးနွေးသွားတဲ့ပတ်သက်လို့လည်းကျွန်တော်ဟိုနည်းနည်းလေးဟိုကြားပြပြီးပြန်ဆွေးနွေးခြင်းပါတယ်ဒီအခုဆက်ဆိုပြောသလိုပေါ့လေမြန်မာနိုင်ငံမှာဒီရွေးကောက်ပွဲရလနဲ့ပတ်သက်လို့တိတ်ဆဆိုးဝါးကြီးမဟုတ်ရင်လေဟိုအဆက်ဆံမပြတ်တော့အမေရိကန်တို့ဒီအနောက်နိုင်ငံတွေဆက်ဆံသွားမဲ့အလားအလာရှိရဆိုတော့ဒါကဒီအမေရိကန်ရဲ့အာရှပေါ်မှာအာရုံစိုက်လာတဲ့ဟိုပေါ်ပြီးအောင်ဆက်လာတဲ့မူဝါဒကြောင့်လားဒါမှမဟုတ်ဒီမြန်မာပြည်ကပြည်ရင်ပြောင်းလဲရေးအတိုင်းအတာကိုချိန်ဆပြီးတော့သူတို့ဆက်ဆံရေးမပြတ်ထားမဲ့သဘောမျိုးလားဟိုဘလို့ချင်းတွေကြောင့်ဟိုဒီလိုဆက်ဆံရေးမပြတ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်လေကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်ပြောချင်တာဒီလိုပါအမေရိကန်နိုင်ငံကလူခွင့်ရေးလို့ဒီမိုကရေစီလို့ဒီဇိုင်းမှမှပြောပါရတယ်ဆိုတော့ဒါပေမဲ့သူတို့ရဲ့နိုင်ငံသားရေး policy မှာကြည့်ရင်ဒီလူခွင့်ရေးဒီမိုကရေစီဆိုတာကထိတ်ပါဘယ်တော့မှမရှိပါဘူးဆိုတော့သူတို့ကခေါ်တာ real politics ပေါ့ဗျာဟိုတကယ်လက်တွေ့နိုင်ငံကြီးကိုပဲသူတို့ကြည့်ပါလေအကျိုးစီးပွားတို့ကျွန်တော်တို့မဟာဗျူဟာကိစ္စတွေဒီအိန္ဒိယနိုင်ငံတွေဆက်ဆံရေးဒါတွေပေါင်းစုံကြည့်ပါလေဆိုတော့အဲ့ဒါတွေအကြောင်းကျွန်တော်ပြောတာကဒီလူခွင့်ရေးဒီမိုကရေစီအကြောင်းတွေပဲသူတို့ဟာကပြောင်းပြန်ပြန်သွားဖို့တော့မရှိဘူးပေါ့နော်ဆိုတော့ဒါပေမဲ့နောက်တစ်ခုကထူးခြားချက်ကတော့ဒီအမေရိကန်နိုင်ငံမှာကျွန်တော်တို့ပြောရမယ်ဆိုပေးတံတစ်ခုလိုတော့ရှိပါတယ်ဆိုတော့ဒေါ်ဆန်းစုကြည်ကိုသမ္မတဖြစ်စေခြင်းလေဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့တော့ဒေါ်ဆန်းစုကြည်ထောက်ချနိုင်ရင်ဒါမြန်မာပြည်အခြေအနေဆိုးတယ်ဒေါ်ဆန်းစုကြည်ပြန်လွတ်လာရင်ညီမကြီးချင်းတွေကောင်းတယ်ဒါဒီဘူးရလူတို့တွေကြားထဲမှာသုံးသပ်ချက်မျိုးပါဆိုတော့အဲ့လိုမျိုးဖြစ်တဲ့အချိန်မှာဒီလာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်သမ္မတဖြစ်မဖြစ်ဆိုတာလည်းဒါမျှမှန်းချက်တွေရှိပါလိမ့်မယ်ဆိုတော့တကယ်လို့အခုလက်ရှိဖွဲ့စည်းပုံအကန့်အသတ်ပါညာပေါင်းစုံရောက်ပေါ့နော်ဆိုတော့ဒေါ်ဆန်းစုကြည်သမ္မတမဖြစ်ဘူးဆိုရင်တော့ဒါကဟိုဆက်ဆံရေးကဟိုကျွန်တော်ထင်တယ်ဒီလောက်ကြီးတော့ပြတ်သွားမှာမဟုတ်ဘူးဒီဒါပေမဲ့လည်းဒီရွေးကောက်ပွဲကဘယ်လောက်ထိတရားမျှတလဲမမျှတလဲဆိုတော့ဟိုစောင့်ကြည့်ရရှိပါလိမ့်မယ
်ဟုတ်ကဲ့ဟိုဒီနေရာမှာဟိုတက်တက်ဆန်ဆန်ပေါ့နော်မကြသေးရင်တော့ပဲဒီမြန်မာဆိုးကဒီအမေရိကန်ကနာမည်ကြီး lobby company တခုကိုငားပြီးတော့ဒီအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်ဖို့ဆိုပြီးသူတို့ပြင်ဆင်တာမျိုးတွေတွေ့ရပါတယ်။ဒါရက်ဒီမြန်မာဆိုးအနေနဲ့အမေရိကန်လိုအနောက်နိုင်ငံတွေကဒီသဘောမကျဖြစ်လာနိုင်တဲ့ကိစ္စတွေရှိလာနိုင်တယ်ဆိုတော့သူတို့ကိုယ်တိုင်ကြိုပြီးတွက်ပြီးတော့ပြင်ဆင်တာမျိုးဖြစ်နိုင်လားဟိုကိုအောင်လင်းတို့အမြင်ပြောပါဦးခင်ဗျ။
ကျွန်တော်တို့ဒီ lobby ကိစ္စကိုကျွန်တော်တို့ရှိတယ်တော့ကတန်ယုံမှာရှိတယ်တော့က2000ခုနှစ်လောက်မှာအဒီဆိုင်ကိုကျွန်တော်တို့ငားခဲ့ပူတာအားလုံးသိပါလိမ့်မယ်။အဒီဆိုင်ကိုငားဖို့တက်ကြတယ်ကျွန်တော်တို့အမေရိကန်ဒီကုမ္ပဏီရာပြီးမှ backup လုပ်ပြီးတော့မှကျွန်တော်တို့ကိုငားခဲ့တာပါ။အတူတူနဲ့အဲ့ဒီကငါဂျွန်းလုံးကယ်ပေါ့လေ။အဲ့ဒီပုံကိုယ်တွေလည်းကျွန်တော်တို့တိုင်းရောမှာတာမကြီးကိုကျွန်တော်တို့လည်းတွေ့ဆုံပြီးတော့မှငားခဲ့ပါလိမ့်။အဲ့တော့ငားတဲ့တောင်းရင်းကလည်းအဲ့ဒီကငါကတွက်တာကပထမအတာ push တက်ခါသားပေါ့လေ။ push တက်ခါသား2000ခုနှစ်မှာ push ကို lobby လုပ်မယ်ဆိုရင်တော့ဗမာပြည်ရဲ့အခြေအနေကကြောင်းသွားနိုင်တယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့အဲ့ဒီကပို့နဲ့ဂျင်းကြီးရဲ့ပို့ကဲဂျင်းကြီးရဲ့ပုံကိုရတာရအဲ့ lobby ဖမ်းမှာပဲအဲကျွန်တော်တို့အခုစားပြီးတော့မှကျွန်တော်တို့ဒါကျွန်တော်တို့လုပ်ခဲ့တယ်အဲဒါနဲ့ကျွန်တော်အဲ့ဒီမှာခရီးသည်ထားပြီးပါလိမ့်မယ်ဒေါ်ဆန်းသူကြီးကိုကျွန်တော်တို့ဆွတ်ပေးတယ်ဒါကျွန်တော်တို့တွေ့တယ်ပြုတယ်နဲ့အဲ့ဒီကိစ္စကြီးက2003ခုနှစ်ဒီပဲရင်းကိစ္စမှာပြတ်သွားတဲ့နေသားမျိုးရှိပါပြီအခုပိုင်းမှာလည်းကျွန်တော်တို့သူတို့ထင်တာကဟာလာအခုဒီမိုကရက်စီကလင်တန်ပေါ့လေသမရဖြစ်လာလိမ့်မယ်လို့တွေ့ပြီးတော့မှကြိုပြီးတော့မှအခုလက်ရှိရေရင်းနှုံးကဒါအမေရိကန်နိုင်ငံဆိုင်ရာစာရင်းယာယီတောင်းကလို့ဗမာနိုင်ငံဆိုင်ရာပေါ့လေအမေရိကန်စာရင်းယာယီတောင်းကလို့သွားတဲ့ပုံပေါ်လေးရပြီးတော့ lobby လောက်ပြီးတော့မှဒီ lobby ဖမ်းဖို့ဒါဒေါ်လာ70လောက်နဲ့ပြီးပြီးတော့မှငားတဲ့နေတိုင်းကိုရှိပါတယ်အဲ့တော့အဓိကကတော့ဗမာအစိုးရမှာပြစ်ချက်တွေကျွန်တော်တို့ညားနေတယ်အမူလပုံမှန်အတိုင်းလုပ်သွားရင်ဘာသက်သေမှမရှိပါဘူးအခုချိန်ကမှအမေရိကန်အစိုးရရဲ့မကြိုက်တာတွေညားနေတယ်ဆိုတဲ့ဥစ္စာကိုဒါမဲ့ဗမာအစိုးရအတွက် lobby လုပ်နေတဲ့အမေရိကန်လူမျိုးတွေလည်းကောင်းကောင်းသိပါတယ်။အဲဒါကြောင့်မို့ဒီလိုအကြံပေးပြီးတော့မှကလင်တန်တက်ရင်များယာကောင်းယာနုလက်ခံမလားဆိုတဲ့နေသားမျိုးနဲ့ ဗမာသူကလော်ဘီဖန်ကျွန်တော်တို့ငားတယ်လို့ကျွန်တော်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဆိုတော့ဒီဆက်ပြောရရင်တော့ဒေါ်အောင်ဆန်းစုကြည်ကိစ္စပါမှန်ပါတယ်ဒေါ်အောင်ဆန်းစုကြည်ကအမေရိကန်ပေါ်လစ်တစ်မှာအရေးကြီးဆုံးဒါဒုသားကောင်းဆောင်တစ်ယောက်ပါဒေါ်အောင်ဆန်းစုကြည်ကိုဖြစ်ပေပြီးတော့မှဒါ59စာလုံးနဲ့ပတ်သက်ပြီးတော့မှသူတို့ဆိုးအနေနဲ့ပေါ့လေလှုပ်ချင်တာလှုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဗမာပြည်ရဲ့ပေါ့လေအနာဂတ်ကြီးရဲ့ဟာတော်တော်လေးကိုကျင်းလေးစရာဖြစ်ပါလိမ့်မယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဒီမှာကြားပြပြီးသောတာရှင်တရားပို့ထားတဲ့စာစာအောင်လည်းအလင်းသိလို့ပေါ်ပြခြင်းပါတယ်ကိုကျော်ဖို့တထောင်မှာသူကလည်းပဲအခုကိုဆွေးနွေးရသူတွေပြောသွားတယ်လို့ပဲသူကစီဝိုင်းကိစ္စတွေနည်းနည်းလေးသူက highlight လုပ်ပြီးတော့သူစာမှာပေါ်ပြတာနားလောင်ဖတ်ပြပေးပါဦးခင်ဗျအ
ော်ဟုတ်ကဲ့ကောင်းရင် तू ကအချက်လေးချက်ခွဲပြီးတော့ရေးထားပါတယ်ရှင်ပထမသူကောင်းစဉ်ပေးထားတာ2015ရွေးကောက်ပွဲနဲ့နိုင်ငံရေးအနာဂတ်တဲ့အစ်အချက်ကယခုကျင်းပမည့်2015ရွေးကောက်ပွဲမှာတိုင်းပြည်အတွက်အလွန်ရေးကြီးသည်ယခုကျင်းပမည့်2015ခုရွေးကောက်ပွဲမှန်မှန်ကန်ကန်ဖြစ်သွားလျင်နိုင်ငံသည်အတက်ဖက်တို့ဦးတည်သွားမည်ဖြစ်သည်တဲ့မှန်မှန်ကန်ကန်မဖြစ်ပါကတိုင်းပြည်သည်အကြဖက်ကိုဦးတည်သွားမည်အမေရိကန်နှင့်ဥရောပနိုင်ငံများအနေနဲ့2015ခုရွေးကောက်ပွဲအနေထားကိုစောင့်ကြည့်နေကြသည်ယနေ့တရုတ်နိုင်ငံ၏မြန်မာတွင်ယင်းနှင့်မြုံနှံမှုမှာဒေါ်လာတန်ပေါင်း2000ခန့်ရှိတော်လဲအမေရိကန်၏ယင်းနှင့်မြုံနှံမှုမှာဒေါ်လာတန်ပေါင်း140ခန့်သာရှိသည့်ဤကိန်းဂဏန်းများကိုကြည့်ချင်းအပြင်အမေရိကန်သည်မြန်မာနိုင်ငံအပေါ်စိတ်တိုင်းမကျသေး၍ယင်းနှင့်မြုံနှံမှုကိုမလုပ်သေးကြောင်းဖော်ပြနေသည်တဲ့နံပါတ်1အချက်ကရွေးကောက်ပွဲနဲ့အတူအရေးကြီးသည်မှာတာဝန်သိသောယင်းနှင့်မြုံနှံမှုဝင်ရောက်လာရေးပင်ဖြစ်သည်ယခုနိုင်ငံတကာယင်းနှင့်မြုံနှံမှုဝင်လာနေတော့လဲအများပြည်သူအတွက်အကျိုးမရှိဘဲလက်သဆုပ်စာလူနည်းစုဖြစ်သောခရိုနီများနှင့်စစ်ဘိုလ်ချုပ်ကြီးများသာအကျိုးများရရှိနေသည်၎င်းကိုစီပံခန့်ခွဲမှုမာယွန်းသည်ဟုအမေရိကန်ကယူဆသည်ထို့ကြောင့်ပြည်သူလူထုမှလည်းစက်တဲဆင်းရဲစွာနဲ့ရုန်းကန်နေရသည်တဲ့နံပါတ်3အချက်ကတို့ဖြစ်၍2015ခုအလွန်တွင်တိုင်းပြည်ဘဏ္ဍာငွေကိုချစားမှုများလက်တဆုပ်စာလူနည်းစုကောင်းစားရေးမူဝါဒများဆက်လက်ရှိမည်ဆိုပါကအမေရိကန်ယင်းနှင့်မြုံနှံမှုသည်ဝင်လာတော့မည်မဟုတ်ပေတို့ဖြစ်၍2015ခုရွေးကောက်ပွဲမှမြန်မာနိုင်ငံအတွက်တော်တက်မှန်ကန်သောခေါင်းဆောင်သူပေါ်ထွက်လာရန်အလွန်အရေးကြီးပေသည်တဲ့နံပါတ်4အချက်ကတော့နိုင်ငံတကာကအထူးကစိုးရိမ်သည့်အချက်များမှာတဲ့ပြည်တွင်းစစ်အဆက်မပြတ်ရှိနေမှုမြေသိမ်းရာသိမ်းနဲ့လူအခွင့်အရေးချုပ်ဖောက်မှုလူနည်းစုဘာသာချများပေါ်ဖိနှိပ်ချုပ်ချယ်မှုတို့ဖြစ်ကြသည်တဲ့၎င်း၃ချက်အနက်ပထမ၂ချက်မှာတပ်မတော်နှင့်ပတ်သက်နေသည့်တို့ဖြစ်၍တပ်မတော်ကောင်းဆောင်များအနေဖြင့်ဆင်ခြင်ရန်လိုအပ်သည်အမေရိကန်နှင့်ဥရောပနိုင်ငံကြီးများသည်စစ်လိုလားသူစစ်ကောင်းဆောင်များကိုတိုင်းပြည်ကိုအုပ်ချုပ်ရန်လုံးဝလက်မခံကြပေပြည်တွင်းစစ်ကိုဆက်တိုက်နေခြင်းဤတပ်မတော်ကောင်းဆောင်များမှနိုင်ငံကောင်းဆောင်များအဖြစ်တို့ကူပြောင်းရန်ခက်ခဲစေမည်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ပါသည်တဲ့ကောင်လူရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာထိခိုက်မလာဖို့ပဲဖြစ်ဖြစ်ဒီတိုင်းပြည်အနာဂတ်အတွက်ပဲဆိုဆိုပေါ့တိုးတက်မှုတွေဖြစ်လာဖို့ဆိုလို့ရှိရင်ဒီရွေးကောက်ပွဲမတိုင်ခင်ကာလနဲ့ရွေးကောက်ပွဲလွန်ကာလတွေမှာမြန်မာစိုးရအနေနဲ့လက်တွေ့ချက်ချက်မြန်မာစိုးရပဲဖြစ်ဖြစ်ပေါ့နော်နောက်ဟိုဆက်ဆော့ကုကြောပို့တော်စာရဲမှာဖော်ပြသွားသလိုစစ်ကောင်းဆောင်တွေအနေနဲ့ပဲဖြစ်ဖြစ်လက်တွေ့ချက်ချက်ဘာတွေလှုပ်ဆောင်မှုလုပ်မလဲကိုအောင်သူညင်းအမြင်ဆွေးနွေးပါအောင်ခင်ဗျာ
အထူးသဖြင့်တော့ခုနဆွေးနွေးကြတဲ့ဟို lobby ဆွမ်းနားတဲ့ကိစ္စတွေလည်းရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ကိုတိုင်ကမပြင်းမဲနဲ့တော့ဒီကြားရဲဝင်ကြော်ညာပြတဲ့လူကစိတ်အလုပ်ဖြစ်မယ်တော့မတင်ပါဘူးဆိုတော့အဲ့တော့တစ်ဖက်ကဒီခုနလိုဒီ data page မှုတွေပြုတ်လို့ဆိုရင်သူ့မှာ bad condition တွေရှိတယ်လေပေါ့နော်ဆိုတော့ဒါတွေကိုပြည့်အောင်လုပ်ဖို့လိုပါတယ်ဆိုတော့နောက်တစ်ခုကတော့ရင်ကျေးတဲ့ဒီကဘာလူဖွဲ့ကြီးပေါ့နော်ဒီသူ့ရဲ့စာမှတ်ချက်တွေလည်း like ကိုလိုမယ်တော့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုအောင်သူကြီးကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်ကြီးအားလုံးရော email နဲ့ပေးပို့တဲ့လူတွေအားလုံးရောကျေးဇူးတင်တဲ့အကြောင်းပြောလိုက်ပါတယ်ခင်ဗ
ကောင်းလွင်ဦးဆွေးနွေးတင်ဆက်တဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ VOA American အတန်ကနေအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်ရှင်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ပြုတ်ဆိုရဟာကဘာမှာ internet sensor အဖြတ်တောက်ဆုံးအစိုးရဖြစ်တဲ့နှစ်ပေါင်းများစွာရှိလာခဲ့တဲ့အစိုးရဖြစ်ပါတယ်။ဆိုရဝန်ကြီးဌာနဒါဇင်ပေါင်းများစွာဟာရုပ်နိုင်ငံသားတွေအသုံးပြုနေတဲ့အင်တာနက်ကိုစောင့်ကြည့်တာအင်တာနက်မှာဖော်ပြပါရှိတဲ့အကြောင်းအရာတွေကိုထိန်းချုပ်တာသတင်းအချက်အလက်တွေကိုကန့်သတ်တာပြည်တွင်းပြည်ပအင်တာနက် website တွေကိုပိတ်ဆို့တာနဲ့နိုင်ငံရေးအကဲဆက်တဲ့ကိစ္စတွေပေါ်ဝေဖန်ပြောဆိုတဲ့သူတွေကိုပြစ်ဒဏ်ပေးတာတွေလုပ်ဖို့ကြိုးပမ်းတာတွေမှာပါဝင်တယ်လို့သတင်းတွေကဖော်ပြပါတယ်အဲ့ဒီကြိုးပမ်းမှုတွေအားလုံးကိုတော့အများကရုပ်နိုင်ငံရဲ့ China's Great Firewall လို့ညွှန်ညွှန်းပြောဆိုလို့ရှိပါတယ်ရုပ်ဆိုရဟာသူတို့ပြစ်မှတ်ထားခြင်းနဲ့အင်တာနက်ဆာဗာတွေကိုအကြီးအကျယ်ထိခိုက်ပျက်စီးသွားအောင်လုပ်နိုင်မဲ့ IT စွမ်းရည်တစ်ကိုစတင်အသက်ဝင်လှုပ်ရှားလိုက်ပြီလို့တော်ရွန်တိုတက္ကသိုလ် Citizen Lab နိုင်ငံတကာကွန်ပျူတာတက္ကသို ဘာဂလီတက်ကူနဲ့ပရင်စတန်တက်ကူတွေကပြောလိုက်ပါတယ်တရုတ်အစိုးရရဲ့ China's Great Firewall ကိုကျော်လွှားပြီးတရုတ်အစိုးရကလက်မခံနိုင်တဲ့သတင်းချက်လက်တွေလို့မှတ်ယူထားတဲ့သတင်းချက်လက်တွေကိုတရုတ်နိုင်ငံသားတွေရရှိအောင်လုပ်ပေးဖို့ရည်ရွယ်တဲ့ Internet Online Server တစ်ခုမှာဒီတိုက်ခိုက်မှုတွေမကြသေးခင်ကဖြစ်သွားတာလို့သူတွေတီတွေကကြောက်ချက်ချထားပါတယ်တခုကတော့တရုတ်နိုင်ငံပြင်ပကနေတရုတ်နိုင်ငံရဲ့စင်ဆာဖြတ်တောက်မှုတွေကိုတိုက်ဖြတ်နေတဲ့ greatfire.org ဆိုတဲ့ဖွဲ့ဖြစ်ပြီးနောက်တစ်ခုကတော့ New York Times သတင်းစာရဲ့ Mandarin ဘာသာနဲ့ရေးသားနေတာတွေကိုတရုတ်နိုင်ငံသားတွေဖတ်လို့ရအောင်လုပ်ပေးနေတဲ့ server ဖြစ်ပါတယ်ဒီသတင်းအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မိကြောင်းတရုတ်နိုင်ငံဟာစိုက်ဘာအင်တာနက်စွမ်းရည်တစ်ကိုအသုံးချပြီးအဲ့ဒီစွမ်းရည်တစ်ကတရုတ်နိုင်ငံပြင်ပကအင်တာနက်ဝက်ဘ်ဆိုက်တွေကိုကမ္ဘာတစ်ဝန်းကအင်တာနက်အသုံးပြုသူတွေသုံးလို့မရအောင်နှောက်ယှက်ပေးနိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လက်ရှိပြောခွင့်ရပုဂ္ဂိုလ် Jeff Rusky ကပြောလိုက်ပါတယ်ဒီလုပ်ရက်တွေကိုစုံစမ်းစစ်ဆေးပြီးစစ်ဆေးတွေ့ရှိချက်ရလဒ်ကိုကျွန်တော်တို့ကိုပေးဖို့တရုတ်အာဏာပိုင်တွေကိုတောင်းဆိုထားပါတယ်အချိန်ထဲမှာပဲစိုက်ဘာအင်တာနက်လုံခြုံရေးအားကောင်းလာစေဖို့စိုက်ဘာအင်တာနက်မှာနိုင်ငံတွေရဲ့အမှုအကျင့်တွေနဲ့ပတ်သက်ပြီးအများလက်ခံတဲ့စံသတ်မှတ်ချက်တွေအားကောင်းလာစေဖို့အင်တာနက်ပေါ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်အခြေခံတွေကိုကာကွယ်နိုင်ဖို့ဆန္ဒရှိတဲ့မိတ်ဖက်နိုင်ငံတွေနဲ့ကျွန်တော်တို့အတူလှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်အင်တာနက်ကိုလူတိုင်းစမ်းသစ်တီထွင်လေ့လာသိယူနိုင်တဲ့ဆက်သွယ်စုစည်းနိုင်တဲ့စင်စါဖြတ်ထောက်မှုမပါဘဲဒါမှမဟုတ်အနောက်ရှက်ကင်းကင်းအသုံးပြုနိုင်တဲ့ပွင့်လင်းတဲ့အခြေခံတစ်ခုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကဆက်လက်ကာကွယ်ထိန်းသိမ်းသွားမှာဖြစ်တယ်လို့မစ္စတာရက်စကီကပြောပါတယ်ဒီမှန်းချက်ကိုအောင်မြင်ဖို့ကတကဘာလုံးအတိုင်းအတာနဲ့သတင်းအချက်အလက်တွေကိုအပြန်အလှန်ဖလှယ်အသုံးပြုနိုင်ပြီးလုံခြုံစိတ်ချပြီးအားကိုးနိုင်တဲ့အင်တာနက်ကအဓိကကျတယ်လို့မိမိတို့အနေနဲ့ယုံကြည်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်အခုထုတ်လွှင့်တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ် VOA American အတန်ကနေပုတ်ထူးနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်ရှင်ကျမတို့ VOA ကိုဝေဖန်အကြံပေးစာနဲ့အတူအနားဆင်လို့တဲ့သတင်းချင်းတွေကို email နဲ့ပေးပို့နိုင်ပါတယ်ရှင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်အခုကြံသေးတဲ့အချိန်မှာတော့နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါလိမ့်မယ
်။အီရတ်နိုင်ငံက Remedy မြို့ကို IS စစ်သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်နိုင်ရေးအတွက်ပြည်သူစစ်တွေရဲ့ထိုးစစ်ဆင်တက်ခတ်မှုကိုအခုညီပေးမယ်လို့ American ပြည်ထောင်စုကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အခက်အခဲတွေတော့ရှိလိမ့်မယ်လို့လည်းဝန်ခံပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ IS စစ်သွေးကြွတွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဤတဲ့တပ်ဖွဲ့ဝင်တွေဟာ Remedy ကနေထွက်ပြေးကြတဲ့အခါအဲ့ဒီမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့လက်နက်တွေအမြောက်များကိုဆွန့်ပစ်ထားခဲ့တာကြောင့် Anbar Khayyam ရဲ့မြို့တော်ကိုပြန်လည်တိုက်ခိုက်သိမ်းပိုက်ဖို့ရမှာစိန်ခေါ်မှုတွေရှိနေတယ်လို့ Pentagon စစ်ဌာနချုပ်ရဲ့ပြောခွင့်ရသူဘူမူဂျီ Steve Warren ကပြောဆိုလိုက်ပါတယ်။ Ukraine နိုင်ငံအရှေ့ပိုင်းမှာဖမ်းဆီးရမိထားတဲ့ Russia စစ်မှုထမ်းနှစ်ယောက်ရဲ့အရေးနဲ့ပတ်သက်ပြီးတော့ Ukraine အစိုးရကရုရှားအစိုးရကိုအင်္ဂါနေ့မှာတရားဝင်ကန့်ကွက်စာပေးပို့လိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေအနေနဲ့ယူကရိန်းနိုင်ငံအတွင်းကိုရောက်ရှိနေတာဟာနိုင်ငံတကာဥပဒေပါအချက်လက်တွေကိုချိုးဖောက်တာဖြစ်တယ်လို့လည်းယူကရိန်းနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူဒီမက်ထရိုကူလီဘာကသတင်းတောက်တွေကိုပြောပြခဲ့ပါတယ်။အာဖရိကအရှေ့တောင်ပချံနိုင်ငံဖြစ်တဲ့ဘရွန်ဒီမှာတမရကူရွန်စီဇာနှုတ်ထွက်ပေးဖို့အတွက်နိုင်ငံသားထောင်ပေါင်းများစွာဟာအနာဘယ်နီရဲ့အမိန့်ကိုဖီဆန်းပြီးတော့မြို့တော်မှာအင်ကာနီကဆက်လက်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။တမနာတက်တန်3ကြိမ်မြောက်ရယူဖို့ကြိုးပမ်းနေတဲ့မစ္စတာကူရွန်စီဇာမနှုတ်ထွက်မခြင်းသူတို့အားလုံးလမ်းမတွေပေါ်မှာဆက်ပြီးတော့ဆန္ဒပြသွားမှာဖြစ်တယ်လို့ပြောသူတွေကိုရဲတွေကမျက်ရည်ပုံးနေနဲ့ပြစ်ခတ်ပြီးတော့ရိုက်နှက်ဖြိုခွဲခဲ့ပါတယ်။အာဖဂန်နစ္စတန်ကာဘူးမြို့မှာဒီနှစ်စောစောပိုင်းကအမျိုးသမီးတယောက်ကိုလူအုပ်နဲ့တေလောက်အောင်ဝိုင်းဝန်းရိုက်နှက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ကာဘူးတရားရုံးကမြို့နယ်ရဲတပ်ဖွဲ့မှုအပါအဝင်ရဲယာချီ7တယောက်ကိုထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကတင်ဆက်သွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုငြံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟရက်အဘူဇတ်ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအချူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.